Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဇွန်လ17ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှိများရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါတောင်ကိုရီးယားကရုသင်္ဘောနှိမ်ညွတ်မှုအတွက်အလို့ရှိနေတဲ့ကုမ္ပဏီပန်ရှင်ကိုဖမ်းဖို့ခရီးရန်ဖျားကြောင်းဝင်တစ်ခုတည်းဒီကနေ့ရဲတွေဝင်စီခဲ့ကြပါတယ်မြန်မာနိုင်ငံမှာတော့ပိုင်ဆိုင်မှုအငင်းပွားနေတဲ့မဟာတဏိတုခဗုဒ္ဓသာသနာပြုကျောင်းကိုမင်းညားကရဲတွေနဲ့ဝိုင်းပြီးတော့ကျောင်းကိုချိတ်ပစ်လိုက်ပါတယ်တခါဥရနိုင်ငံမြောက်ပိုင်းမှုစုမျိုးမှာအကြမ်းဖက်မှုတွေထပ်ဖြစ်လာမှာကိုစိုးရိမ်နေတဲ့အတွက်ဒေသခံတိုင်းနဲ့ချီနေအင်းတွေကိုစွန့်ခွာထွက်ပြေးနေကြပါတယ်ဒီလိုမျိုးထိတ်တန့်မှရောက်နေတဲ့နိုင်ငံတကာသတင်းတွေကိုတော့ဒေါက်ခင်မျိုးတန်နဲ့အတူပြောပြပါမယ်ရှင
်ကောင်းပါပြီရှင်ချင်းပြည်နယ်ကံပလက်မြို့ပေါ်မှာဒီကနေ့စတင်လိုက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436ပြင်ဆင်ရေးလူမှုကောက်ထောက်ခံမှုကောက်ယူပွဲအခြေအနေသတင်းကိုသတင်းနေကြေညာပြီးမှပထမဆုံးတင်ပြပေးမှာပါ
လုတ်ဖြစ်တဲ့ဒီနေ့လုတ်ကြတဲ့ညနေအဖွဲချုပ်ရုံးပါပဲဒီနေ့ကတနေရာပဲလုတ်ဖြစ်တဲ့ဒီနေ့ကတော့နည်းနည်းလူနေတယ်ကွာ
ကမ်ပလက်မြို့ရဲ့အမျိုးသားဒီမိုကရေစီအဖွဲချုပ်ကဦးထံမနာရဲ့ပြောကြားချက်ပါရှင်နောက်အချိုးကျကိုစားပြုစနစ်ရွေးကောက်တင်မြှောက်မှုစနစ်ကိုလာမယ့်ရွေးကောက်ပွဲတွေမှာကျင်းပဖို့ဒီကနေ့လွှတ်တော်ကအတည်ပြုလိုက်တဲ့အကြောင်းနောက်ဗုဒ္ဓသာသနာပြုမဟာတန်တိတုခကျောင်းတော်ကိုအာဏာပိုင်တို့ဝင်ရောက်စီးနင်းခဲ့တဲ့အခြေအနေနဲ့တုံ့ပြန်ချက်တွေကိုတင်ပြပေးမှာဖြစ်သလိုထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေအရေးကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာထုတ်လွှင့်ပေးမယ့်မြန်မာမီဒီယာမြင်ကွင်းမြန်မာရေးသုံးသက်ချက်နဲ့အားကစားအပတ်စဉ်ကဏ္ဍတွေကိုလည်းစောင့်မျှော်နှဆင်ကြပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ဒေါခင်မြို့သက်တို့ကကြီးညာပေးကြမှာပါ
။တောင်ကိုရီးယားနိုင်ငံမှာဧပြီလတုန်းကဂရုတင်မောနှိမ့်မြုပ်ပြီးတော့လူ300ကျော်သေဆုံးခဲ့ရမှုနဲ့ဆက်ဆက်ပြီးအလို့ရှိနေတဲ့စီးပွားရေးသမားတဦးကိုရှာဖို့ထောင်ပေါင်းများစွာသောတောင်ကိုရီးယားရဲတွေဟာဘာသာရေးဆိုင်ရာနေရာတစ်ခုကိုဒီကနေ့စီးနင်းဝင်ရောက်ခဲ့ကြပါတယ်။အတ္တိကယုံနှိမ့်နေဝစ်ဆဝစ်ထားသူအများပြားပါဝင်တဲ့ရဲတပ်ဖွဲ့ဝင် 6,000 လောက်ဟာအေးဝင်ဂေလီဘပ်တစ်အသင်းဝင်ခရီးယန်ဒီကျောင်းဝင်ကြီးတဲ့ကိုဝင်ရောက်ခဲ့ကြတာပါ။ယုံဖျောင်အန်ဟာအဲ့ဒီကျောင်းကိုပူးတွဲတည်ထောင်ခဲ့သူဖြစ်တယ်လို့ပဲဒီနှိမ့်မြုပ်ခဲ့တဲ့စီဝေါကရုတင်မောရင်ကိုပိုင်ဆိုင်ပြီးစီမံခန့်ခွဲလုပ်ကင်နေတဲ့ချုံဟဲချင်းရေချောင်းကုမ္ပဏီကိုလက်ပတ်လုဆောင်နေတဲ့မိသားစုအကြီးအကဲဖြစ်ပါတယ်။တလနီပါကြာတနိုင်ငံလုံးအနှံ့လိုက်ဖမ်းနေတာကိုရှောင်ရှားနေခဲ့တဲ့အသက်82နှစ်အရွယ်ယူဖျုံအွန်ကိုအလွဲသုံးစားမှုပေါ်ဆမှုနဲ့အခွန်ရှာမှုဆွဆွဲချက်တွေနဲ့အလို့ရှိနေတာဖြစ်ပါတယ်။ဒီကရုတင်မောရင်နှိမ့်မြုပ်မှုအပေါ်မှာတုံ့ပြန်လုဆောင်ခဲ့ပုံနဲ့ပတ်သက်ပြီးတော့ဝေဖန်ခံထားရတဲ့သမရပတ်ကွန်ဟေးကိုဒီမစ္စတာယူကိုကနေပြီးတော့မစ္စတာယူကိုဥပဒေနဲ့အညီစစ်ဆေးရမယ်လို့အင်္ဂါနေ့မှာသူ့ရဲ့အစိုးရအဖွဲ့ကိုပြောခဲ့ပါတယ်။ဘေကင်းစံနှုန်းတွေကိုလိုက်နာမှုအားနည်းခဲ့သလားပြုပြင်ထိမ့်သိမ့်မှုမကောင်းတာကြောင့်မို့လို့တင်မောမှောက်ခဲ့ရသလားဆိုတာကိုလည်းစုံစမ်းစစ်ဆေးရမှုတွေကစစ်ဆေးနေကြပါတယ်ရှင်
။ပြီးခဲ့တဲ့လတည်းထိုင်းနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းစစ်ကောင်းဆောင်တွေကအဖမ်းဆီးတွေဆက်ပြီးလုပ်နေတာဟာလူခွင့်ရေးအဖွဲ့တွေကိုဒေါသထွက်စေပါတယ်။မေလ22ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခုထိအဖမ်းခံနေရတဲ့နိုင်ငံရေးသမားတရင်သမားနဲ့တက်ကြွလှုပ်ရှားသူပေါင်း200ကျော်ကိုဗိုလ်ချုပ်ကြီးပရယုတ်ချန်အောင်ချဦးဆောင်တဲ့စစ်တပ်ကနေဖမ်းဆီးခဲ့တာပါ။အများပြားကိုပြန်ပြီးလှုပ်ပေးခဲ့ပေမဲ့တချို့ကိုဘယ်မှာထိန်းသိမ်းထားရဲဆိုတာဖွင့်မပြောဘဲမိသားစုဝင်နဲ့ရှေ့နေတွေနဲ့တွေ့ဆုံခွင့်လည်းမပေးခဲ့ပါဘူး။အခုလိုဘယ်ရောက်နေမှမသိဘဲပျောက်ဆုံးသွားတာနဲ့ကြံပန်းလိုက်လံဖမ်းဆီးနေတာတွေကိုရက်ဆိုင်မှုအတွက်စစ်ကောင်ဆောင်တွေကို Human Rights Watch လူခွင့်ရေးအဖွဲ့ကြီးကဗုဒ္ဓဘူးနေမှာတောင်းဆိုလိုက်ပါတယ်။အထူးသဖြင့်မေလ28ရက်နေ့ကစစ်သားတွေဖမ်းဆီးသွားခဲ့တဲ့ရှက်နေဖွဲ့က28နှစ်အရွယ်တက်ကြွလှုပ်ရှားသူခရစ်ဆူဒါခွန်ဆန်နတ်ဆန်အတွက်ထူးစိတ်ပူကြောင်ပြောကြခဲ့ပါတယ်။ဆေးဥချုံရေးအောက်မှာလူတယောက်ကိုခုနှစ်ပဲဖမ်းတာကွန်ရှိပေမဲ့ခုတည်းသူမလွတ်သေးပါဘူး။စစ်တပ်နေနဲ့သူ့လိုတက်ကြွလှုပ်ရှားသူတွေကိုဘယ်မှာဖမ်းဆီးထားရဲဆိုတာထုတ်မပြောတဲ့အတွက်သူတို့ရဲ့အသက်အန္တရာယ်အတွက်ထူးစိတ်ပူကြောင်လူခွင့်ရေးအဖွဲ့အာရှတာဝန်ခံ Brett Adams ကပြောပါတယ်
။အဘူဆေယစ်စစ်သွေးကြွအဖွဲ့ကိုငွေကြေးတိကထောက်ပံ့ပေးနေတဲ့အဖွဲ့ကောင်းဆောင်လို့အမေရိကန်ပြည်ထောင်စုကသတ်မှတ်ထားတဲ့ခါယာမန်ဒူစကူဖိလစ်ပိုင်ရဲတွေကဖမ်းဆီးလိုက်ပါပြီ။သူ့ကိုရှာဖွေနေတာဟာလွန်ခဲ့တဲ့9နှစ်ကျော်ကတည်းကဖြစ်ပြီးတော့ဗုဒ္ဓဟူးနေ့အစောပိုင်းမှာတော့မနီလာမြို့ကစင်ကြေဘုံရပ်ကွက်တစ်ခုမှာဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။မန်ဒူစာဖိလစ်ပိုင်နိုင်ငံသားတွေကိုရောအမေရိကန်ပြည်ထောင်စုအတွက်ပါချင်းချမှုတစ်ခုဖြစ်တာကြောင့်မို့သူ့ကိုဖမ်းနိုင်အောင်သတင်းပေးသူကိုအမေရိကန်ဒေါ်လာ5သိန်းပေးမယ်လို့အမေရိကန်ကစုငွေထုတ်ထားတာပါ။မန်ဒိုစကို2004ခုနှစ်မေလထဲမှာဖမ်းမိခဲ့တော့ကသူဟာအဘူဆေယက်အဖွဲ့အတွက်အယ်ခိုင်ဒါအဖွဲ့ကနေတဆင့်ငွေလွှဲပေးဖို့စီစဉ်ခဲ့တယ်လို့ဝန်ခံခဲ့ပါတယ်။2009ခုနှစ်မှာတော့သူဟာထောင်ကနေပြီးတော့ထွက်ပြေးလွမြောက်သွားခဲ့တာပါ။ရှောင်တိန်ပုံအောင်နေတဲ့သူကိုအကူမဒီမနီလာလေစိတ်နာကအမျိုးသမီးတယောက်အိမ်မှာဖမ်းမိခဲ့တာဖြစ်ပြီးတော့ ခုခံတိုက်ခိုက်မှုတွေမဖြစ်ပွားခဲ့ဘူးလို့ဖိလစ်ပိုင်ရဲတွေကပြောပါတယ်အခုလိုမန်ဒိုစ်ကိုဖမ်းမိလိုက်တာဟာအဘူဆယစ်စစ်သွေးကြွအဖွဲ့အတွက်အတော့ကိုအထီနာစေလိမ့်မယ်လို့ဖိလစ်ပိုင်စစ်တောက်လိုင်းရဲ့အကြီးအကဲပိုချုပ်အက်ဒဝါဒိုအန်နိုကပြောပါတယ်ရှင
်ပိုင်ဆိုင်မှုအငင်းပွားနေတဲ့တာမွေမြို့နယ်မဟာတန်တိဒုက္ခဗုဒ္ဓသာသနာပြုကျောင်းတိုက်ကြီးကိုမနေ့ကညနေပိုင်းမှာအာနာပိုင်တွေကရဲအင်အားနဲ့ဝိုင်းပြီးကျောင်းတိုက်ကိုချိတ်ပိတ်လိုက်တာနဲ့ပတ်သက်ပြီးသာသနာရေးဝန်ကြီးဌာနတာဝန်ရှိသူတွေကဒီကနေ့သတင်းတောက်တွေကိုရှင်းလင်းခဲ့ပါတယ်။နေ့လည်ကင်းဝင်ရောက်စီးနေလူတွေရုပ်ရုပ်တဲတဲဖြစ်မှာဆိုတဲ့အတွက်ညာဦးပိုင်းမှာခုလိုဝန်ခဲ့တာလို့သာသနာရေးဦးစီးဌာနညွှန်ကြားမှုဒုတိယညွှန်ကြားမှုချုပ်ဦးစာနေဝင်းကပြောပါတယ်။ကျောင်းတိုက်ကြီးကိုမူလပိုင်ဆိုင်သူလို့ညင်ညာထားတဲ့ပီနန်ဆယ်ရဥပညာဝန်တဂျပန်နိုင်ငံသာသနာပြုခီးကြွနေခြင်းအတွင်းမှာခုလိုဝင်းရောက်စီနေမီချိတ်ပိတ်ခဲ့တာပါ။ကျောင်းတိုက်ကြီးကိုညာကြီးအချိန်မတော်ဝင်းစီပြီးတန်ဃာတော်တွေကိုအင်အားသုံးခေါ်ဆောင်သွားတဲ့ပုံမှာဖြည့်ရှင်းပေးဖို့သမရဦးသိန်းစိန်ကိုတောင်းဆိုမယ်လို့ VOA ကဆက်သွယ်မေးမြန်းချိန်မှာပီနန်ဆယ်ရကမိန့်ပါတယ်။မဟာတန်တိဒုက္ခကျောင်းတော်ကြီးကိုပီနန်ဆယ်ရော့ဖွဲ့မိနဲ့လှူဒန်းခဲ့တာဖြစ်ပြီးဆစ်ဆူရလက်ထက်တန်ကလှုပ်ရှားမှုတွေမှာဆယ်ရော့ပါဝင်လှုပ်ဆောင်ခဲ့တဲ့နောက်မှာဆယ်ရော့ကိုပြည်ဝင်ခွင့်ပိတ်ပင်ခဲ့တယ်လို့ကျောင်းတော်ကလည်းနိုင်ငံတော်တန်ကမဟာနိုင်ကအဖွဲ့ကနေထိန်းသိမ်းထားတာဖြစ်ပါတယ်
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1 1.3 လိုင်းနိုမီတာ25 kHz 1.165 လိုင်းနိုမီတာ32 kHz 9.55တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူရဲ့ပုတ်ထုံးညနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ယူရဲနိုင်ငံမြောက်ပိုင်းမိုဆူမြို့ကိုသိမ်းယူထားတဲ့အစ္စလာမ်စစ်သွေးကြတွေဟာတိုင်းပြည်ရဲ့အကြီးဆုံးရင်းနှီးဆက်ယုံရှိတဲ့ဒေသအပါအဝင်မဲ့တောင်ပိုင်းဒေသတွေကိုထိုးဖောက်ဝင်ရောက်လာနေပါတယ်။အင်္ဂါနေ့နောက်ပိုင်းကပေကြီးမြို့ကိုစစ်သွေးကြတွေဝင်ရောက်ခဲ့ပြီးတော့ရဲစခန်းနဲ့တရားရုံးတွေကိုမိရှို့ဖျက်ဆီးခဲ့တယ်လို့ပဲရင်းနှီးဆက်ယုံကိုစောင့်ကြနေတဲ့လူ150ကိုဆက်ယုံတွေကနေနှင်ထုတ်ခဲ့တယ်လို့ယူရဲလုံခြုံရေးအရာရှိတွေကပြောပါတယ်။ဒီလူတွေကိုတော့ဆက်ယုံတွေကနေအေးကြမ်းကြမ်းထွက်ခွာသွားဖို့စစ်သွေးကြတွေကပြောခဲ့တာလို့ဆိုပါတယ်။နိုင်တော်ကြပြီးတဲ့နောက်မှာတော့ယူရက်တက်မဟာလေးကနေပြီးတော့စစ်သွေးကြတွေကိုဒီမြို့တွေကနေမောက်ထုတ်နိုင်ခဲ့တဲ့အကြောင်းယူရက်ရုပ်မြင့်တန်ကြားကဒီကနေ့ထုတ်ပြန်ကြေညာပါတယ်။စစ်သွေးကြတွေဟာမိုဆူမြို့မှာရှိတဲ့တူရကီကောက်စစ်ဝေယုံကိုလည်းတင်ပိုက်ခဲ့တဲ့အကြောင်းတူရကီအစိုးရကပြောပါတယ်။မိုဆူမြို့ကိုစစ်သွေးကြွတွေထိန်းချုပ်ခဲ့ပြီးတဲ့နောက်ဒီဖွဲ့တွေကိုမြို့ရင်းကနေပြန်လည်တိုက်ထုတ်နိုင်ဖို့ခတ်အာနာပိုင်တွေနဲ့အတူအီရက်အစိုးရကပူးပေါင်းလှုပ်ဆောင်သွားမယ်လို့အီရက်နိုင်ငံသားရေးဝန်ကြီးဟိုရှာစီဘာရီကပြောပါတယ်။မိုဆူမြို့မှာနောက်ထပ်အကြမ်းဖက်မှုတွေဖြစ်မှာကိုစိုးရိမ်တဲ့အတွက်ဒေသခံ9သိန်းလောက်အိုးယူနေကိုစွန့်ခွာထွက်ပြေးနေကြရတယ်လို့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာ IOM အဖွဲ့ကပြောပါတယ်ရှင်
။တဘာဝတန်းငွေကိုဈေးကွက်ပေါက်ဆီးတဲ့20ရာခိုင်နှုန်းလျှော့ပြီးရောင်းပေးမယ်လို့ရုရှားရဲ့ကမ်းလှမ်းချက်ကိုယူကရိန်းကပယ်ချတာအတွက်ရုရှားကသတိပေးလိုက်ပါတယ်။ယူကရိန်းဘက်ကဈေးပိုလျှော့ပေးအောင်တောင်းဆိုနေတာဟာလက်ရှိညှိနှိုင်းမှုတွေအဆုံးသတ်သွားအောင်လုပ်တယ်လို့ဖြစ်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဗုဒ္ဓဟူးနေ့မှာပြောပါတယ်။ရုရှားနဲ့သဘောတူစာချုပ်ပြင်ဆင်ချုပ်ဆိုနိုင်ဖို့အတွက်ယူကရိန်းစ조사နေတာကိုအခုလိုတဘောင်းကတန်းငွေကုပမီတာ1,000 ဒေါ်လာ100လျှော့ပေးမယ်ဆိုတဲ့လျှော့ဈေးမျိုးနဲ့အစားထိုးရင်မှန်ကန်တဲ့အစားထိုးမှုမဖြစ်နိုင်ဘူးလို့ယူကရိန်းဝန်ကြီးချုပ်အာဆန်နီယာဆန်ဒက်ကဒီကနေ့အစောပိုင်းမှာအစည်းအဝေးမှာပြောပါတယ်အခုလိုလှောက်ဆောင်တာထောင်ချောက်ဖြစ်ပြီးဒီလိုထောင်ချောက်မျိုးခဏခဏခံရတဲ့ယူကရိန်းကပယ်ချနိုင်တယ်လို့လည်းပြောပါတယ်2009ခုနှစ်ကချုပ်ဆိုခဲ့တဲ့နှစ်နိုင်ငံလက်ရှိသဘောတူညီချက်အရတဘာဝတန်းငွေကုဗမီတာ1000အတွက် $485 ပေးနေရတာဖြစ်ပါတယ်တဘာဝတန်းငွေဈေးသတ်မှတ်ချက်နဲ့ယူကရိန်းကပေးဖို့ရှိနေတဲ့ဒေါ်လာဘီလီယံနဲ့ချီတဲ့ကြွေးမီကိစ္စဖြေရှင်းဖို့နှစ်ဖက်အရာရှိတွေဒီကနေ့ဘရပ်ဆဲလ်မှာဆက်ဆွေးနွေးနေပါတယ်
တာလီဘန်တွေနဲ့အငင်းပွားဝယ်ကျင်းသားလဲလှယ်လုပ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ဗိုလ်ထုနေအောက်လွတ်တော်ဂျာနာဝဲမှာအမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေကထွက်ဆိုမှာမို့လို့ပဲဒီအခြေအနေတွေကိုပို့ပြီးတော့သိလာရတော့မယ်လို့မျှော်လင့်နေကြပါတယ်။အခုလိုအကျဉ်းသားလဲလှယ်မဲ့ကိစ္စကိုဥပမာဆူရအဖွဲ့ကလွတ်တော်ကိုကြိုအသိမပေးဘဲလုပ်ဖို့ဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးတော့အောက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များကော်မတီရှေ့မှောက်မှာဝန်ကြီးဟေကေဟာလွတ်တော်မတ်တွေရဲ့ပြင်းထန်တဲ့မေးခွန်းတွေကိုရင်ဆိုင်ရဖို့ရှိနေပါတယ်။ဒီမနေ့ကအင်္ဂါနေ့ကတော့သမ္မတဥပမာဟာသူ့ရဲ့ဆုံးဖြတ်ချက်အတိုင်းပဲရက်ဒီမှာဖြစ်တဲ့အကြောင်းကိုအင်မီရောပြောခွင့်ရဂျော့ရှ်အန်နက်ကပြောခဲ့ပါဗျ။ဒီသတင်းပတ်အစောပိုင်းမှာတော့ဥပမာအစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေကတက်ကြက်ကြီးဘိုလ်ဘတ်ဂျော့အတွက်ညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးတော့အောက်လွတ်တော်အဖွဲ့ဝင်တွေကိုရှင်းလင်းပြောကြားခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာ၅နှစ်ကြာအဖမ်းဆီးခံရတဲ့အမေရိကန်တပ်ဖွဲ့ကြီးဘိုးဘတ်ဂျော့ကိုပြန်လွှတ်ပေးဖို့တာလီဘန်တွေကပြီးခဲ့တဲ့လတည်းမှာသဘောတူခဲ့တာပါ။အပြန်အလှန်အနေနဲ့ကတော့အမေရိကန်တွေရဲ့ကျူးဘားကဂွာဒါနာမိုအချင်းစခန်းမှာအဖမ်းခံရတဲ့အစ်မြင့်တာလီဘန်ကားဆောင်၅ယောက်ကိုပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။
ငွေကြေးအကြီးအကျယ်ကုန်ကျခံပြီးကမ္ဘာဖလားဘောလုံးပွဲကျင်းပမယ်ပေါ်မှာစန့်ကျင်ကန့်ကွက်မှုတွေကိုလက်မခံဘဲကမ္ဘာဖလားဘောတွေလက်ခံကျင်းပဖို့အဆင်သင့်ဖြစ်နေပြီလို့ဘရာဇီးလ်သမ္မတဒီလ်မာရူဆက်ကပြောဆိုလိုက်ပါတယ်။ပွဲစဉ်တွေလက်ခံကျင်းပမယ်မြို့ကြီး၁၂မြို့မှာအားကစားရုံတွေတည်ဆောက်ပြီးသွားလာရေးစီမံဆောက်လုပ်မှုအတွက်အစိုးရကဒေါ်လာ၁၁ဘီလီယံကျော်အကုန်ကျခံမဲ့ကိစ္စနဲ့ပတ်သက်ပြီးမကြာသေးခင်လတွေအတွင်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။
ထိုင်တန်းရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ဒေါခင်မြို့သက်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါတော့မယ်ရှင်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးကိုထောက်ခံလက်မှတ်ကောက်ယူစုဆောင်းတာတွေကိုဝေးလံပြီးဆက်သွယ်ရေးခက်ခဲတဲ့ချင်းပြည်နယ်ကံပလက်မြို့ပေါ်မှာဒီကနေ့စတင်လိုက်ပြီးနောက်ရက်တွေမှာတော့ကြေးရွာအုပ်စုတွေမှာကောက်ယူဖို့ပြင်ဆင်နေပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းကဥဆောင်ကောက်ယူနေတာမှာတပြည်လုံးအနေနဲ့လက်မှတ်တသန်းနီးပါးလောက်ရရှိထားပြီလို့ NLD ကတာဝန်ရှိသူကပြောပါရယ်တပြည်လုံးအနှံ့မှာဆောင်ရွက်နေတဲ့ဒီလိုလက်မှတ်ကောက်ယူတဲ့အခြေအနေတွေကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့ပေါ်မှာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးအတွက်လက်မှတ်ကောက်ယူတာတွေကိုဒီကနေ့မနက်9နာရီကနေစတင်ပြီးနေ့ကင်း12နာရီအထိဆောင်ရွက်ခဲ့ကြပါတယ်ဒီလိုကောက်ယူတာကိုကံပလက်မြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မြို့နယ်သတင်းနဲ့ပြန်ကြားရေးတာဝန်ခံဦးထမ်းမနာကအခုလိုပြောပါတယ်
။လုတ်ဖြစ်တယ်ဒီနေ့လုတ်ကြတယ်မြို့နယ်အဖွဲ့ချုပ်ရုံးမှာပဲဒီနေ့ကတနေရာပဲလုတ်ဖြစ်တယ်ဒီနေ့ကတော့နည်းနည်းလူနေတယ်ဆရာလာတော့ကြီးကြတယ်နည်းနည်းမထိုးရတဲ့လူတွေလည်းရှိသေးတယ်ပြီးတော့နားမလဲတဲ့လူတွေလည်းရှိသေးတယ်အချင်းကြတော့ဒီနေ့ကိုလက်မှတ်ပုံကတရားကြော်ကြော်လို့ပဲရဖြစ်တယ်ဆရာအဲမြို့ပေါ်ကြတော့ဝန်ထမ်းမြို့ဖြစ်တဲ့အချိန်ကြတော့နည်းနည်းဒီလူထုကနည်းတယ်ကျွန်တော်တို့အခြေခံမှာအခြေရောက်စုတွေကအခြေခံပြီးမှကျွန်တော်တို့လက်မှတ်ရေးထွက်တော့မှဖြစ်ပါတယ်မနေ့ကကနေစာစုလိုက်လား16ရက်နေ့အထိ3နေရာထားမယ်ခြေရောက်စု26အုပ်စုရှိတယ်တမျိုးနယ်လုံးမှာအဲဒီခြေရောက်စုအားလုံးကိုကျွန်တော်တို့တွားဖို့မနေ့ကကနေစာပြီးမှတွားဖို့အစီအစဉ်ရှိတယ
်ပုံမှန်436ပြင်ဆင်ရေးအတွက်ပညာပေးလက်ကမ်းစာဆောင်တွေကိုတနင်္လာနေ့ကစတင်ဖြန့်ဝေခဲ့ပြီးမှအခုလိုကောက်ယူတာဖြစ်တယ်လို့လည်းပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးအတွက်လက်မှတ်ကောက်ယူစုဆောင်းတာကို NLD နဲ့88မျိုးဆက်ငြိမ်းပွင့်တို့ပူးပေါင်းပြီးမေလ28ရက်နေ့ကစတင်ခဲ့တာဖြစ်ပါတယ်။ဒီကနေ့အထိစုဆောင်းကောက်ယူရရှိတဲ့အခြေအနေကို NLD ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဟန်တာမြင့်ကအခုလိုပြောပါတယ်။အဲ
့ရတော့ရန်ကုန်တိုင်းမှာတော့၅သိန်းလောက်ကျန်ကြတာကြားပါတယ်။ဒီလိုဆိုရင်တန်းကျော်နေတယ်၊တန်းကလည်းကျော်နေတယ်ကျွန်တော်ကြည့်ရလို့ဆိုတင်းင်းကျန်းနေပါကျွန်တော်ရနေတဲ့ဟာတွေဘယ်လောက်ရှိသေးလဲဆိုတော့ live meeting နဲ့ကျွန်တော်ကတော့ဒါကြီးပေါင်းကြည့်ထားတယ်ရှင်နေပြီလိုက်တော့7ရက်နေကြမှာအားလုံးကိုရှင်နေပိတ်ပြီးတော့ဒါလည်းအဲ့ကြံနေတော့ကျွန်တော်တို့ရှင်နေလို့ရမှာပ
ါအခုအထိတော့လက်မှတ်ကောက်ယူတာကိုတိတိတသာဟန်တာနှောက်ရှက်တာရှိဘူးလို့လည်းပြောပါတယ်အခြေခံဥပဒေပညာရှင်ဒေါက်တာစလိုင်းငွန်ကျုံးလျံကတော့အခြေခံဥပဒေပြင်ဆင်ဖို့မတောင်းဆိုခင်မှာအချက်နှစ်ချက်ကိုပြည်သူတွေကိုရှင်းပြသင့်တယ်လို့ရှုမြင်ပါတယ
်လက်မှတ်ကောက်တာပဲပါပဲမလုပ်ခင်မှာနံပါတ်၁ကဒီအခြေခံဥပဒေဟာဒီမိုကရေစီအတွင်ကူးပြောင်းရေးအတွက်ကျွန်တော်တို့ရဲ့အစမှတ်တစ်ခုပေါ့နော်လက်မှတ်နိုင်ဖို့လိုတယ်ဒုတိယချက်ကဒီအခြေခံဥပဒေရဲ့အဓိပ္ပာယ်ချက်ဖြစ်တဲ့ဟိုလွတ်လပ်ခြင်းတရားမျှတခြင်းနဲ့တန်းတူခြင်းအချက်၃ချက်နောက်ပြီးတော့ပုံမှန်၆မှာပါတဲ့သုတ္တဝံအရေး၃ပါးနဲ့ဒီလောကပလာတရားနဲ့ဒီမိုကရေစီနဲ့သမ္မတမျိုးသားနိုင်ငံရေးခန့်ခန့်နာမှာပါဝင်ရမယ်ဆိုတဲ့အချက်ဒီအချက်နှစ်ချက်ပေါ်ကိုအခြေခံပြီးတော့ပြည်သူတွေကိုလုံးဝခက်ခန့်နာနားလည်အောင်ရှင်းပြသင့်ပါတယ
်အခုလိုဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်တာတွေဟာစစ်တပ်ကိုတွားရန်စသလိုဖြစ်နိုင်တယ်လို့လည်းသူကသုံးသပ်ပါတယ
်ဘာလို့၄၃၆ပါလာလဲဆိုတော့ဒီဒီထောင်စုမျိုးကိုကြီးတော့အဲဒါစီလုံးညီမျိုးကိုပြေးတော့လောကပါလာထုံကားကြီးတို့အတွက်အဲ့မှာတွားပြီးတော့ညှိနေတယ်ဒီလိုအချိန်မှာဟိုဟာလုံမယ်ဒီဟာလုံမယ်ဆိုတဲ့ဟာဒီအတွင်ကူးပြောင်းကြီးဖြစ်လာဖို့အတွက်ခွင့်ပြုတယ်ဒါဒီခင်ကတမတော်အစိုးရကိုဟို provoke တွားလုပ်နေတယ်လို့လည်းတွေ့တယ်အဲ့တော့ဒီကိစ္စတော့နည်းနည်းဟိုဖက်ဒီဖက်အားလုံးသတိထားပြီးတော့လှုပ်ဆောင်ချဖို့လိုတယ်လို့ကျွန်တော်တို့ယူဆပါတယ်
လောလောဆယ်မှာတော့ပုံမှန်436ပြင်ဆင်ရေးအတွက်ပညာပေးဟောပြောပွဲတွေကို NLD နဲ့88မျိုးဆက်ငင်းပွင့်အဖွဲ့ကခေါင်းဆောင်တွေဟာတိုင်းဒေသကြီးတွေနဲ့ပြည်နယ်တွေကိုတွားရောက်ပြီးရှင်းလင်းဟောပြောနေကြပါတယ်။လွန်ခဲ့တဲ့အပတ်အတွင်းကတော့ NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကလေဝေးပြည်မနာတက်ကုန်းမြို့နယ်တွေမှာဟောပြောစဉ်ပုံမှန်436မပြင်ရေးအတွက်ကန့်ကွက်တာတွေလည်းရှိခဲ့ပါတယ်။ နိုင်ငံတော်တမရရဲ့မေလအကုံမှာပြောဆိုတဲ့လစဉ်မိန့်ခွန်းမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအားပေးကြောင်းနဲ့တိုင်းရင်းသားတွေနဲ့ဆွေးနွေးပွဲကထွက်ပေါ်လာမဲ့ရလဒ်တွေကိုလည်းဖွဲ့စည်းပုံပြင်ဆင်ရမှာထည့်သွင်းစဉ်းစားသင့်ကြောင်းစာရာတွေပါရှိပါတယ်
ကိုမိုးစော်ရဲ့သတင်းပေးပို့ချက်ပါရှင်ဒီကနေ့လွှတ်တော်ကအချိုးချကိုစားပြုစနစ်ကိုအတည်ပြုလိုက်တဲ့အကြောင်းကိုလည်းတင်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာရှင့်လာမဲ့ရွေးကောက်ပွဲတွေအတွင်းမဲအချိုးချကိုစားပြုရွေးချယ်တဲ့စနစ်လို့ခေါ်တဲ့ PR စနစ်ကိုကျင့်သုံးမဲ့အစီအစဉ်ပေါ်ကန့်ကွက်မှုတချို့ရှိခဲ့ပေမဲ့လွှတ်တော်မှာဒီကနေ့ပဲမဲခွဲအတည်ပြုလိုက်ပါတယ်အချိုးချကိုစားပြုစနစ်ကိုပြောင်းလဲကျင့်သုံးမဲ့စနစ်နဲ့ပတ်သက်လို့နိုင်ငံရေးအတိုင်းအဝိုင်းကြအခြေတင်ပြောစရာတွေဖြစ်ခဲ့ရပေမဲ့အမျိုးသားလွှတ်တော်ကအတည်ပြုလိုက်တာပါအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာဖြစ်ပါတယ်ရှင
်အချိုးကျကိုစားပြု PR စနစ်ကိုလာမယ့်ဒီရွေးကောက်ပွဲတွေမှာကျင့်သုံးနိုင်ဖို့အတွက်အမျိုးသားဒီမိုကရေစီအားစုပါတီ NDF ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဝိုင်းကြီးကအစွပ်ပြုခဲ့တာပါဇွန်လ9ရက်နေ့သတင်းဌာနကစတင်ပြီးတော့ဒီအစိုးပေါ်မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်အယောက်20နဲ့3ရက်ကြာဆွေးနွေးပြီးမှပဲအချိုးကျကိုစားပြု PR စနစ်ကိုကျင့်သုံးဖို့တင့်မတင့်အမျိုးသားလွှတ်တော်အတွင်မဲခွဲတဲ့နေရာမှာ118မဲ85မဲနဲ့အစိုးကိုထောက်ခံခဲ့တာဖြစ်တယ်လို့အဆိုရှင်ဒေါက်ခင်ဝိုင်းကြီးက VOA ကိုပြောပါတယ
်အလုံးပေါင်းဟိုလွှတ်တော်ကိုယ်စားလှယ်204ဦးလာတယ်ညနေလေးဦးတက်တယ်ဥက္ကဋ္ဌယူပါဝင်ဆို205ဦးပေါ့တကယ်လို့ကအဲ့ဒီ204ဦးကတောက်ပတ်တာနဲ့ထောက်ခံနိုင်တဲ့တိုင်ဖြစ်နေမယ်ဆိုလို့ရှိရင်တော့ဥက္ကဋ္ဌယူမဲကိုထည့်တွေ့ရမှာပေါ့လေအခုကတော့204ဦးအနက်ကထောက်ခံတဲ့လူက118ဦးတောက်ပတ်တဲ့လူက85ဦးနောက်ကျန်တဲ့လူကဟိုပေါ့ဂျားနေပေါ့နော်အဲ့204ဦးအဲ့လိုမဲ3မျိုးခွဲလိုက်တယ်လေနော်
ဒါပေမဲ့ဒီဖက်မှာတော့ DPR စနစ်ကိုအပြင်းထန်ဝေဖန်မှုတွေလည်းရှိနေပါတယ်။လွတ်တော်အတွင်းမှာမဲခွဲတဲ့နေရာမှာလည်းအတိုက်ခံပါတီ NLD နဲ့တိုင်းသာပါတီရဲ့ကိုယ်စားလှယ်တွေကအဲ့ဒီဆိုပေါ်မှာထောက်ခံခြင်းမရှိခဲ့ပေမဲ့အာဏာရပါတီကြီးဖြစ်တဲ့ပြည်ခိုင်ပြိုးနဲ့တိုင်းသာစီလုံးညွေပါတီ NDF ပါတီတို့ကအဓိကထောက်ခံခဲ့တာကိုလည်းတွေ့ရပါတယ်။ဒီချက်နဲ့ပတ်သက်ပြီးတော့ဒခင်ဝိုင်းကြီးကသူမအနေနဲ့ DPR စနစ်ကျင့်သုံးဖို့အတွက်အမျိုးသားလွှတ်တော်ရဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေရွေးကောက်ပွဲရှင်ပြိုင်တဲ့နေရာမှာသာကျင့်သုံးဖို့အဆိုပြုခဲ့တာဖြစ်တယ်လို့လည်းအခုလိုပြန်ဖြေပါတယ်။
ဒီနေရာကဟိုနည်းနည်းဆက်ဆုပ်ဆွေးနွေးရှိတဲ့နေရာတွေရှိတယ်လေ။လုံးလုံးကအဲ့ဒါတော့မရှိတော့တဲ့နေရာရှိတယ်အဲ့လိုနေရာတွေကြမလုံးနဲ့ပေါ့အန်ဒီအဲ့လိုပဲပြောခဲ့တာအဲ့လိုပဲပြောခဲ့တာ
ဒီအစနစ်ကိုအမျိုးသားလွှတ်တော်ရဲ့တိုင်းဒေသကြီးအဆင့်ကိုယ်စားလှယ်တွေရွေးချယ်တဲ့နေရာမှာသုံးမယ်လို့ပြောပေမဲ့ဒီပီအစနစ်ဟာ internet show ထွေးပြီးတော့တိုင်းဒေသဒေသတွေမှာကျင့်သုံးမယ်ဆိုရင်အခက်အခဲတွေရှိလာနိုင်တယ်လို့လည်းပြည်သူ့တော်ကိုယ်စားလှယ်ဥပဒေတန်းကသုံးသပ်ပါတယ
်အမျိုးသားလွှတ်တော် PPP ဒီ internet show PPP သူတို့တော့ PPP သူတို့ကသုံးပုံတစ်ပုံတော့ပြက်လာမယ်ဆိုတော့အဲ့ဒါတွေကတည်ဝင်ဖြစ်လာမှာပေါ့ဗျာဒါကြောင့်ကျွန်တော်တို့ကတော့ဟိုတိုင်းဒေသဒေသတွေမှာပေါ်ပြီးအခက်အခဲရှိပါတယ်ဒီနေ့မှာအဲ့ဆိုရင်လည်းအခက်အခဲရှိပါတယ်ဒီပြည်ထောင်စုမှာဆိုရင်လည်းပဲခုနကပြောသလိုကျွန်တော်တို့ဘယ်ပါတီမှအပြတ်တအနိုင်မရပဲနဲ့ပေါ့နော်အစိုးရအဖွဲ့ကအားနည်းသွားနိုင်တယ်အဲ့ဒီပေါ်မှာတပ်မတော်ရဲ့အခန်းကဏ္ဍကပို့ပြီးတော့ဟိုစိုးမိုးလာမယ်လို့ကျွန်တော်တို့ယူဆတယ်အဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့အလားဒီဟို PR စနစ်ကိုရှုံပြီးပြောရရင် PR စနစ်ရဲ့အားနည်းချက်တွေအများကြီးရှိပါတယ်ဒီအချိန်မှာဒီလူတွေကလည်း PR စနစ်ကိုဘယ်သူမှနားမလည်နိုင်သေးပါဘူးကျွန်တော်တို့တော်ကိုယ်စားလှယ်နိုင်ငံရေးတမားတွေတမားနားမလည်နိုင်သေးတဲ့ PR စနစ်ရဲ့မဲပေးပုံအချင်းချင်းရှုပ်ထွေးပွေလီမှုတွေကိုကျွန်တော်တို့ဟိုပြည်သူတွေကိုရှာပြဖို့ပြည်သူတွေကအဲ့အရာတွေကိုအလားကျွန်တော်တို့ထက်တဲ့ဝင်ဝင်နားလေတက်မြောက်ဖို့ဆိုတာတော်တော်ခက်ပါတယ
်တစ်ဖက်မှာလည်းမြန်မာဒီမိုကရေစီအဖွဲ့အစည်းရဲ့ပြောခွင့်ရှိသူလည်းဖြစ်ဘိုလ်လုံးမှုဆောင်ကိုယ်စားလှယ်တူလည်းဖြစ်တဲ့ဒေါ်နန်းခင်ထွေးမြင့်ကတော့အခုလို PR စနစ်ကိုကျင့်သုံးနိုင်အောင်လွှတ်တော်ထဲမှာ request ဆောင်ရွက်ချက်တွေပြုတ်လောက်လာတာဟာမေကွန်းရစီဖြစ်တယ်လို့လည်းသူမကပြောပါတယ
်ဟိုအရင်ကတော့သူတို့မပြောကြဘူးအခုမှ PR စနစ်ကိုဘာကြောင့်ပြောကြလဲကျွန်တော်တို့ကလေ့လာနေကြည့်တဲ့အခါကျတော့သူကစပါတီအာနာရှင်ဖြစ်မှာတော်လို့ပေါ့ဟောအဲ့ဒါဆိုရင်2020လုံးကရောဒီပြည်ခိုင်ပြိုးပါတီတပါတီအာနာရှင်ဖြစ်မှာကြောင့်သူတို့စိတ်မပူဘူးလားအမှန်တော့ DPR ဆိုတာအမှန်ဆိုလို့သူတို့ပြောရင်တိုင်းရင်းသားပါဖြစ်တဲ့ညဖြစ်တဲ့တိုင်းရင်းသားကိုဦးစားပေးတယ်လို့ပြောပြောအမှန်တိုင်းရင်းသားပါတီငယ်လေးတွေတွေ့တာပို့ပြီးတော့ဆုံဆုံမှုများတယ်လေကျမတို့မျိုးသားဒီမိုကရေစီရတာမှာဘယ်လောက်ထိခိုက်မှုမရှိဘူးပါတီငယ်လေးတွေပဲထိခိုက်မှုရှိတာအဲ့တော့သူတို့ကသက်သက်ပါတီငယ်လေးတွေကိုဘယ်လိုလုပ်ချင်လို့လဲမသိတိုင်းရင်းသားတွေကိုပဲဟိုတင်ခံခဲ့ကျင်လို့လားဟိုတင်ပေါ့နော်သူမျိုးတစ်ခုခုအစီအစဉ်နဲ့ဟုတ်တယ်လို့ပဲကျမကတော့လက်ခံထားတယ်ဒါကတော့မယူသားတာတော့မှန်တာပဲဒါယူစီရဲ့သားကြီးနဲ့တက်တက်ကြီးတို့ဟိုတင်ပေါ့နော်အင်အားကြီးတုံးပြီးတော့လုပ်တယ်ဆိုတော့လေဒါကလည်းမယူသားတဲ့ဘက်တစ်ခုတစ်ချက်ပါပဲ
ဒီနေ့မြို့သားလွှတ်တော်မှာဒီအဆိုကိုမဲခွဲပြီးမှတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကလွှတ်တော်ကအလိုရှိတဲ့အတိုင်းသူတို့အနေနဲ့ဆောင်ရွက်ဖို့ရှိတယ်လို့လည်းပြန်ပြောဆိုသွားခဲ့ပါတယ်ဒါကြောင့်ဒီအချိုးကျကိုစားပြု PR စနစ်ကိုလေ့လာဖို့အတွက်မြို့သားလွှတ်တော်မှာကော်မရှင်တရက်ဖွဲ့ပေးခဲ့ပြီးတော့ဥပဒေမူကြမ်းတရက်ဟာမကြခင်မှာထွက်ရှိလာဖို့ရှိတယ်လို့လည်းလွှတ်တော်ကိုယ်စားလှယ်အများစုကပြောဆိုနေကြပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့ဗုဒ္ဓသာသနာပြုမဟာတန်တိတုခအကြောင်းတော်ကြီးကိုအာဏာပိုင်တို့ဝင်ရောက်စီးနင်းခဲ့တဲ့အခြေအနေကိုကြည့်ကြရအောင်ပါ မဟာတန်နိဒုက္ခအကြောင်းတိုက်ကိုအာဏာပိုင်တွေနဲ့တန်ကာရော့တချို့ကညှိနှက်တကောင်အင်အားသုံးဝင်စီးပြီးချိတ်ပိတ်လိုက်တဲ့ကိစ္စကိုနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့နိုင်ငံတော်တန်ခမဟာနာယကအဖွဲ့ကိုအ мян ဆုံးပြေလည်အောင်ဖြည့်ရှင်းပေးဖို့တောင်းဆိုတယ်လို့မူလသာသနာပြုပြည်နယ်ဆရာတော်ကြီးဦးပညာဝန်သားကမိန့်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့လည်းသာသနာရေးဦးစီးဌာနဘက်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။အသေးစိတ်ကိုတော့မဆုမုံကပြောပြပေးပါမယ်ရှင်။
အင်္ဂါနေ့ညအိုပိုင်းမှာရန်ကုန်တိုင်းတောင်မွေမြို့နယ်အတွင်းမှာရှိတဲ့မဟာတန်နိဒုက္ခကျောင်းတိုက်ကိုရဲရဲသုံးဝိုင်းပြီးတော့ပါအတွင်းကတန်ဃာတော်တွေနဲ့လူပုဂ္ဂိုလ်တွေကိုနိုင်ငံတော်တန်ဃာနာယကအမိန့်နဲ့ခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။တန်ဃာတော်တွေကိုကဘာရေးနိုင်ငံတော်တန်ဃာနာယကယုံကိုဩဝါဒခံယူဖို့ဆိုပြီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။ပြည်နယ်ဆရာတော်ဦးပညာဝင်သားနဲ့နိုင်ငံတော်တန်ဃာမဟာနာယကမဟာနာဖွဲ့ကြားမဟာတန်နိဒုက္ခကျောင်းတိုက်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့အခြေအတင်အငင်းပွားနေကြအချိန်အခုလိုအခြေအနေဖြစ်သွားခဲ့တာပါအခုလိုမျိုးတန်ဃာတွေကိုအင်အားသုံးခေါ်ဆောင်သွားတဲ့အဖို့ဖြည့်ရှင်ပေးဖို့သမ္မတဦးသိန်းစိန်ကိုတောင်းဆိုမှာဖြစ်တယ်လို့ဂျပန်ကိုခေတ္တရောက်ရှိနေတဲ့ပြည်နယ်ဆရာတော်က VOA မြန်မာပိုင်းကိုမိတ်ပါတယ
်သမ္မတကြီးတို့ကကြောင်းကြားမှာပေါ့တန်ကြီးကတော့စေကောင်းစေနာကောင်းနဲ့လုပ်ပြီးတယ်အခုတလို့ဖြစ်တဲ့သူတခုလို့ရှိတယ်တန်ဃာနိုင်ငံကသူတို့ကဓမ္မဇေတဲ့အစိုးရကြီးကအာဏာဇေတဲ့ဓမ္မဇေကမြင်နေတဲ့တန်ဃာနိုင်ငံကလုံးချင်တာလုံးတယ်သူတို့ကိုဘယ်လူမှတရားမစွဲနိုင်ဘူးလေခေါင်းကြီးတို့ကသူတို့ကိုဘာလို့မလဲဆိုတော့သူတို့လုပ်တာခေါင်းကြီးတို့ကြည့်အောင်ပဲသူတို့လုပ်တဲ့နောက်သူတို့ခေါင်းကြီးတို့ကတော့သူတို့လိုအားနာရှိတဲ့ခေါင်းကြီးမဟုတ်ဘူးလေသူတို့လုပ်တာကိုကြည့်ပြီးတော့ခေါင်းကြီးကတော့လုပ်တဲ့လုပ်တာကသူတို့လုံးချင်တဲ့လောကကြီးမှာအများကြီးပါပဲလို့ခေါင်းကြီးပြောချင်တယ်လေ
ပြည်နယ်ဆရာတော်မြန်မာပြည်ပြန်ကြွလာချိန်မှာလဲចောင်းပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းကြဖို့စီစဉ်ထားတဲ့အချိန်မှာအခုလိုအင်အားသုံးဝင်ပြီးတော့စီးနင်းခဲ့တဲ့ကိစ္စအပေါ်ပြည်နယ်ဆရာတော်ကစိတ်မသက်မသာဖြစ်ရတယ်လို့မိန့်ပါတယ
်အခုခေါင်းကြီးကနိုင်ငံသားတော်တွေခါကြမှာသူတို့ကဘုလိုကြောက်ကိုတခါတည်းစစ်တပ်လိုတရားစီစဉ်လို့တမရတဲ့သူတခါတော့ဝန်တိုင်းပြီးတော့လူကြားမကောင်းသူကြားမကောင်းသူတို့ကောင်းနေစိတ်နှလုံးမလာရအောင်လုပ်တဲ့အဲ့ဒါသံဃာနာယကဆိုလို့ဆိုတော့စင်နာစင်နာကျော်နာမည်နဲ့သူတို့ကသံဃာနာယကခိုင်းလို့သံဃာရေးဌာနလိုအပ်ပါတယ်လို့ပြောတယ်အဲ့ဒါသံဃာနာယကကလည်းခိုင်းလို့တိုင်းသံဃာနာယကလည်းလိုအပ်တယ်လို့ပြောတယ်အဲ့ဒါဘုန်းကြီးမှာဝင်းရင်တို့တည်းပါလာတယ်ဩဂီတို့ကြီးတွေပါလာတယ်ဆိုတော့ဘုန်းကြီးကလည်းခုနကတရားရည်စီထွက်နေလို့ပြင်းနေတယ်အဲ့ဒီမှာလည်းစစ်တပ်ကခုနကရေရောသာနာရည်ကနောပါတယ်လို့ပြောတော့ဗမာပြည်ရဲ့ဒီမိုကရေစီဟာဒီနေ့မာသန္တိဒုက္ခကြောင့်ကိုအကြံပရန်ဝန်စီစဉ်အားကိုကြည်ကြားပြီးဒီမိုကရေစီတော်ရဲ့နမူနာလားပြရုံလားအကြံပရန်လားဆိုတာအားလုံးသဘောပေါက်လို့လည်းလို့ပြောရအဲ့လိုတင်နေလေ
ခေါ်ဆောင်ခံသွားရတဲ့တန်ဃာတော်ရဲ့အခြေအနေနဲ့ပတ်သက်လို့တော့ကိုယ်တိုင်ကြုံတွေ့ခဲ့ရသူတူဦးဖြစ်တဲ့ဦးညိုထွန်းကအခုလိုပြောပြပါတယ်
ကျောင်းကိုဝင်ပြီးတော့လုပ်ပုံကတကယ်ကိုတိုက်ပွဲတစ်ပွဲကိုဝင်စီးတဲ့ပုံစံမျိုးတွေပဲ
ဂျပန်နိုင်ငံကိုခေတ္တရောက်နေတဲ့ပြည်နယ်ဆရာတော်အနေနဲ့လည်းမြန်မာနိုင်ငံထဲကိုပြန်လည်ကြွားရောက်มาဖြစ်ပြီးတော့သက်ဆိုင်ရာတန်ခမဟာနာယကအဖွဲ့တာဝန်ရှိသူတွေနဲ့ဆွေးနွေးมาဖြစ်တယ်လို့မိန့်ပါတယ်အခုလိုဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးလဲသာသနာရေးဦးစီးဌာနရုံးမှသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်
ဒီကိစ္စလုပ်နေလို့ရှိရင်လည်းလူကြီးတက်တွေရောတာပိတက်တွေရောလူတို့ရှိရင်ကျွန်တော်ရဲ့အကြံပေါ်ကောင်းတဲ့ပေါ်ပေါင်းဘူးနောက်ချက်ဖြစ်မှာတို့လည်းဆုံးတာတန်ပါလေကျွန်တော်ကတစ်ပတ်တန်ခါရုပ်လေးအေးချမ်းဖြစ်နေပါလေ
မဟာတန်နိဒုက္ခကျောင်းတော်ကြီးကိုပြည်နယ်ဆရာတော်နာမည်နဲ့ပုဂ္ဂလိကလှူဒန်းထားတာဖြစ်ပြီးတော့တန်ခါလှူရှားမှုတွေကိုဥဆောင်လုပ်ခဲ့တဲ့ဆရာတော်ကိုပြည်ဝင်ခွင့်ပိတ်ပင်ခဲ့ပြီးတဲ့နောက်စေစိုးရလက်ထံမှာကျောင်းကိုတန်ခါနာယကအဖွဲ့ကထိန်းသိမ်းထားတာဖြစ်ပါတယ်ရှင်
ရရှိမှာခင်ဗျာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာမြန်မာပြည်သူတွေဟာဒီမိုကရေစီရဲ့အခြေခံအချက်တစ်ခုဖြစ်တဲ့မတူကွဲပြားမှုကိုနားလည်လက်ခံနိုင်စွမ်းဘလောက်ထိရှိကြပါသလဲမတူကွဲပြားမှုကိုနားလည်လက်ခံတဲ့နေရာမှာအကန့်အသတ်ရောထားသင့်ပါသလားဒီအတွက်ပြဿနာတက်လာရင်ဘယ်လိုဖြေရှင်းသင့်ပါသလဲဆိုတာကုလမဲစနေညတရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါသွားရရှိမှာခင်ဗျာအဝင်ဆွေးနွေးရတဲ့သောရရှင်တွေကျွန်တော်စီကိုကြွတင်ဆက်သွယ်နှံ့ပါရယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax number 2323255552ဖြစ်ပါရယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါရယ်တ တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါရခင်ဗျာပါဝင်ဆွေးနွေးရဖို့ဖြစ်ကောက်ပါတယ
်ပါဝင်ဆွေးနွေးကြဖို့တော်ရရှင်များအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်အခုကတော့ထိုင်းနိုင်ငံကမြန်မာရွှေပြောင်းအလုပ်သမားတွေအရေးကိုကြီးကြရအောင်ပါလက်ရှိထိုင်းနိုင်ငံမှာအုပ်ချုပ်နေတဲ့စစ်အစိုးရကနိုင်ငံတော်ငြိမ်းချမ်းရေးကောင်စီကအကောင့်ထဲပေါ်မဲ့မူဝါဒ17ချက်ကိုချမှတ်တဲ့အထက်မှာရွှေပြောင်းအလုပ်သမားတွေအရေးလဲပါဝင်ပါတယ်ရွှေပြောင်းအလုပ်သမားတွေဟာထိုင်းနိုင်ငံရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်ဆိုပြီးတင်းတင်းကြပ်ကြပ်ဂင်တွယ်ဖို့အတွက်ရွှေပြောင်းအလုပ်သမားအရေးဖြည့်ရှင်းဆောင်ရွက်မဲ့ကော်မတီနဲ့ဆက်ကော်မတီတို့ကိုဖွဲ့စည်းကြောင်းအင်ခါနီညကအကြေညာချက်ထုတ်ခဲ့ပါတယ်ဒါအပြင်တရားမဝင်ရွှေပြောင်းအလုပ်သမားတွေကိုဖမ်းဆီးမှုတွေကိုလည်းဆက်ပြီးတော့လှုပ်ဆောင်နေပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာခြားစားမှုတိုက်ဖျက်ရေးနဲ့နိုင်ငံတော်လုံခြုံရေးကိုထိခိုက်စေနိုင်တဲ့ရာဇဝတ်မှုတွေမူရစ်ဆေးဝါးပြဿနာတွေနဲ့တရားမဝင်နေထိုင်နေတဲ့ရွှေပြောင်းအလုပ်သမားတွေရဲ့ပြဿနာကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့အတွက်ကြိုးစားလာခဲ့ပါတယ်အင်္ဂါနေ့ညကတော့ထိုင်းအစိုးရကရွှေပြောင်းလုပ်သမားများအရေးဖြည့်ရှင်းဆောင်ရွက်မဲ့ကော်မတီနဲ့ဆက်ကော်မတီကိုဖွဲ့စည်းကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ MRPWG လို့ခေါ်တဲ့ရွှေပြောင်းလုပ်သမားရေးလှုပ်ဆောင်နေတဲ့ကွန်ရက်ကတာဝန်ခံတအုပ်ကတော့ဒီကော်မတီကဆောင်ရွက်မဲ့အချက်တွေကိုအခုလိုပြောပြပါဗ
ျ။မတိတရားဆိုနိုင်ငံတော်ငြိမ်းချမ်းကောင်စီကအာမူဝါဒတွေလှုပ်ထုံးလုပ်နေတယ်။နိုင်ငံတော်စီးနီးစည်းကမ်းတွေကသူကဒီချေတော်လုပ်သမားတွေပြက္ခဏာဖြည့်ရှင်းမှုပါနော်။အဲ့တော့လုံခြုံရေးနဲ့အညီပါတော့တို့ချက်ဒီမူဝါဒတွေတို့တင်ပြရမယ်သုတမန်တွေပြဿနာတွေကိုကြည့်ရှင်းဖို့တော့တို့အနည်းနည်းကနေတို့ကိုယ်စီမံကန့်ကွက်ရမယ်အဲနောက်ပြီးတော့တို့ကတင်ပို့ရမှာတော့ဦးနိုင်လို့နိုင်ငံတော်ငြိမ်းချမ်းရေးကောင်စီကလည်းတင်ပို့ရမှာနော်ဒီ location နဲ့ခါမှာပေါ့နော်ဒီခုဒီရှေ့ပေါင်းတဲ့ဘိုင်းနဲ့ပတ်သက်တဲ့ project တွေတင်ချလိုက်တာမှာတို့ကနေပြီးတော့ဒီ committee ဖွဲ့နေတော့ကြီးရှုပြီးတော့တော့ဆက်မှတ်မှာနော်ဒီ project တွေကိုတို့အနေနဲ့ဒီပြုပေးရမှာပေါ့နော်အရင်ဆုံးကကျွန်တော်တို့ဟိုဆွေးရဝင်ညှိထဏာရေတို့ရဲ့ချမှတ်ထားတဲ့ policy တွေနောက်ပြီးတော့ချမှတ်ထားတဲ့ဟိုဆုံးဖြတ်ချက်တွေကိုအဲ့ဒါကိုပြန်ပြီးတော့လေ့လာပြီးတော့ဟာလိုအပ်တာတွေလည်းတို့ပံ့ပိုးတာကိုမလိုအပ်တာတွေလည်းတို့ချက်သိမ်းတော့ပေါ့နော်
ဒီကော်မတီမှာလက်ရှိအုပ်ချုပ်နေတဲ့နိုင်ငံတော်ငြိမ်းချမ်းရေးကောင်စီကဒုတိယတာဝန်ရှိသူကဥက္ကဋ္ဌဖြစ်ဆောင်ရွက်ပြီးနိုင်ငံတော်အမျိုးသားလုံခြုံရေးကောင်စီလူဝင်မှုကြီးကြပ်ရေးဌာနကျန်းမာရေးနဲ့လူမှုဖွံ့ဖြိုးရေးဌာနအလို့သမားဝင်ကြီးဌာနကတာဝန်ရှိသူတွေလည်းပါဝင်တာပါထိုင်းနိုင်ငံအနေနဲ့ရွှေပြောင်းလုံသမားအရေးနဲ့ပတ်သက်လို့တရားမဝင်ဝင်ရောက်လာနေမှုတွေကိုလည်းကာကွယ်သွားမှာဖြစ်တယ်လို့တရားမဝင်နေထိုင်မှုတွေကြောင့်နိုင်ငံတော်လုံခြုံရေးကိုထိခိုက်နိုင်တယ်ဆိုပြီးဖမ်းဆီးမှုတွေလည်းလုပ်နေပါတယ်ဒါအပြင်ရွှေပြောင်းလုံသမားတွေအနေနဲ့ထိုင်းနိုင်ငံရဲ့အတွင်းပိုင်းမြို့တွေစီကိုမဝင်ရောက်နိုင်အောင်ကုန်သွယ်ရေးဆက်မှုစုံတွေကိုလည်းနေဆက်တင်မှာထားဖို့အတွက်နဲ့ရွှေပြောင်းလုံသမားတွေရဲ့အရေးသေချာစနစ်တကျဖြစ်အောင်ဆေးအုပ်ချုပ်ရေးအပြီးမှာကြေညာပြောဆိုထားတာပါတက္ကရိုင်မဲဆောက်မြို့မှာတော့အဖမ်းဆီးတွေလုပ်နေတဲ့အထက်ကမြန်မာနိုင်ငံသားတွေအများပြားရှိရာနေရာတွေမှာတော့တရားမဝင်နေထိုင်သူတွေရဲ့အိမ်တွေကိုဖျက်ပေးဖို့အတွက်မြေပိုင်ရှင်တွေကိုဖိအားပေးနေတာတွေနဲ့အဖမ်းဆီးတွေလည်းလုပ်ခဲ့ပါတယ်ချင်းမိုင်မြို့နဲ့နေဆက်မြို့တချို့မှာလည်းမြန်မာနိုင်ငံသားတွေကိုဖမ်းဆီးနေပါတယ်နေ့စဉ်အဖမ်းဆီးတွေကဆက်ရှိနေတာဖြစ်လို့တက္ကရိုင်မဲဆောက်မြို့မှာတော့ရွှေပြောင်းလုံသမားကြီးဆောင်ရွက်နေတဲ့ကွန်ရက်ကလည်းအရေးပေါ်စည်းဝေးခေါ်ပြီးလက်ရှိအိမ်တွေဖျက်ပြီးတော့ဖယ်ရှားခံနိုင်ရတဲ့မိသားစုဝင်တွေနဲ့ကလေးတွေရဲ့အခြေအနေတွေကိုကူညီဆောင်ရွက်ပေးရတဲ့လှုပ်ဆောင်နေပါတယ်အဖမ်းဆီးတွေကတော့နေ့စဉ်ရှိနေပြီးစစ်တပ်ကရှောင်းတခင်ဖမ်းဆီးမှုတွေလည်းလုပ်နေတာပါဖန်စီခံရသူတွေကတော့တရားဝင်ဖွင့်ထားတဲ့နေဆက်ချစ်ကြီးတရားကနေနေ့စဉ်တနေ့တာဖျက်ဆီးခွင့်လက်မှတ်တွေလုပ်ပြီးနေ့စဉ်ပြန်ဝင်လာနေတာတွေလည်းရှိနေပါတယ်ဆေးရနာတင်ထားတဲ့ထိုင်းနိုင်ငံမှာတော့ရွှေပြောင်းလုံသမားတွေရဲ့အရေးကိုဖြည့်ရှင်းဖို့အတွက်စီစဉ်နေရမှာအခုအခါမှာတော့ကော်မတီနဲ့ဆက်ကော်မတီဖွဲ့စည်းပြီးသေးသေးချာချာကင်တွယ်ဖို့အတွက်ကြိုးစားလာတာလည်းဖြစ်ပါတယ်ရှင
်ဒါကတော့ထိုင်းချေဆိုင် VOA သတင်းတောင်မအေးအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါရရှင်ဗုဒ္ဓဟူးနေ့ညပိုင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ချရပါမယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေညခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောရရှင်များရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းဖတ်ဆင်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအားကစားအစီအစဉ်နဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍတို့ကိုနားဆင်ကြရဖို့ရှိပါတယ်
။ဒါနိုင်ငံခြား company Lion သူအထူးသဖြင့်ဒီအင်္ဂလန်ဟို EU US က company Lion to get responsible pigeons ။ဒါမ
ှဒါတော့ MRCV ရဲ့ညွှန်ကြားမှုဖြစ်တဲ့ Vicky Bowman နဲ့တွေ့ဆုံမေးမြန်းခန်းကိုအဖတ်ဆင်မြန်မာအရေးသုံးသပ်ချက်မှာထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုကတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။မိုင်းခိုင်ဦးရေးသားပေးပို့ထားတာကိုကိုသားညွန့်ဦးကကူညီတင်ဆက်ပေးထားပါတယ
်။ခုနှစ်ပတ်အတွက်အရေးကြီးတဲ့ဖြစ်ရပ်တစ်ခုကတော့ကချင်ပြည်နယ်မှာတကြော့ပြန်ဖြစ်လာနေတဲ့စစ်ပွဲတွေဂျွန်လ9ရက်နေ့မှာ3နှစ်ပြည့်မြောက်ပြီဖြစ်ပါတယ်။ညီညာရေးဆွေးနွေးပွဲတွေလုပ်နေပေမဲ့ KIA ဟာအပြစ်ရရေးလက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။ကချင်ပြည်နယ်ကစစ်ပွဲဒုက္ခသည်တွေနဲ့ပတ်သက်လို့သတင်းမီဒီယာမှာရေးသားဖော်ပြမှုအချို့ရှိနေပြီးတော့ညီညာရေးအတွက်နှိုးဆော်တဲ့လှုပ်ရှားမှုတွေလှုပ်ဆောင်နေကြတာတွေ့ရပါတယ်။ဒါကြောင့်လည်းပဲကချင်တကြော့ပြန်စစ်ပွဲ3နှစ်ပြည့်အထိမ်းအမှတ်ညီညာရေးဆုတောင်းပွဲတွေကိုမေလ9ရက်နေ့ကရန်ကုန်မြို့မှာညီညာရေးလူလားသူတွေနဲ့လူမှုအဖွဲ့အစည်းတွေကပါဝင်ပြုလုပ်ခဲ့ကြကြောင်းသတင်းတွေမှာဖော်ပြခဲ့ကြပါတယ်။ဒါလို့စစ်ပွဲတွေရပ်တန့်ဖို့အတွက်ဆုတောင်းတိုက်တွန်းခဲ့ပေမဲ့ကချင်ပြည်နယ်ထဲမှာတော့စစ်ပွဲတွေကဖြစ်နေတော့မှာဒါလိုမျိုးဖြစ်ပွားနေတဲ့စစ်ပွဲတွေအတွင်းမှာတော့အမျိုးသမီးနဲ့ကလေးငယ်တွေကအထိခိုက်ဆုံးဖြစ်ခဲ့တဲ့အတွက်အခုလိုမျိုးဒီဆုတောင်းပွဲတွေလုပ်နေတာကိုဒီပါဝင်ကူညီပေးခဲ့တယ်ဆိုပြီးတော့ဒီမိုကရေစီနဲ့အမျိုးသမီးကွန်ရက်ကမတ်တနာကပြောပါတယ်
ကချင်မရေမဟုတ်ကချင်မှာဖြစ်နေတဲ့ပြဿနာအမျိုးသမီးအကြမ်းဖက်ခံရမှုကလည်းကရင်နဲ့လည်းဆိုင်နေရှမ်းနဲ့လည်းဆိုင်နေချင်းနဲ့လည်းဆိုင်နေဗမာနဲ့လည်းဆိုင်နေရခိုင်နဲ့လည်းဆိုင်နေဆိုတဲ့အတိုင်းပဲကျွန်မမြန်မာနိုင်ငံအတွင်းမှာဖြစ်တာမြန်မာနိုင်ငံအတွင်းအမျိုးသမီးတွေအကြမ်းဖက်ခံရတာဟာမြန်မာနိုင်ငံအတွင်းမှာရှိတဲ့တိုင်းရင်းသားပေါင်းစုနဲ့သက်ဆိုင်နေကမ္ဘာမှာရှိတဲ့အမျိုးသမီးတွေအကြမ်းဖက်ခံရတာလည်းကမ္ဘာနိုင်ငံအသီးသီးအမျိုးသမီးတွေနဲ့သက်ဆိုင်နေဆိုတဲ့မူတိုင်းပဲကျွန်မတို့အားလုံးပူးပေါင်းပါဝင်ခဲ့တယ်အမျိုးသမီးအကြမ်းဖက်ခံရမှုတွေကတော့မျိုးမျိုးဖြစ်ရှိကြတယ်မျိုးပေါ်မှာလည်းရှိတယ်ဒါပေမဲ့ကချင်စစ်ဘေးမှာဖြစ်တာကြတော့စစ်ဘေးစစ်တန်လည်းခံရတယ်စစ်အတွင်းမှာလည်းထွက်ပြေးတိမ်းရှောင်ရတယ်စစ်ဘေးစစ်တန်လည်းခံရတယ်ကိုယ့်အသက်ကိုယ်ကိုယ်ဖက်နှထုတ်ပြီးပြေးနေရတဲ့အချိန်မှာထပ်ပြီးအကြမ်းဖက်ခံရတာကတော့အကြမ်းဖက်ခံရအမျိုးသမီးအကြမ်းဖက်ခံရမှုတွေထဲမှာအဆိုးဝါးဆုံးလို့ကျွန်တော်တို့ပြောလို့ရတယ်ဘာလို့လဲဆိုကိုယ့်အသက်ကိုယ်ကိုယ်လူပြေးနေရတဲ့အခါမှာအဆက်ကိုပါထပ်ပြီးပေးလိုက်ရတယ်ဆိုရင်ဒါဟာဘဝတော်တော်ဆိုးဝါးတယ်လို့ကျွန်တော်တို့ခံစားရတယ်ဒါကြောင့်အဲ့ဒီအမျိုးသမီးတွေကချင်မှာဟိုအကြမ်းဖက်ခံရတဲ့အမျိုးသမီးတွေအတွက်ကျွန်တော်တို့ပူးပေါင်းပါဝင်ခဲ့ကြတယ
်နောက်ထပ်တင်ပြမယ့်သတင်းကတော့ဒီတစ်ပတ်တစ်ပတ်လုံးဒီမြန်မာတနင်္ဂနွေလုံးကတက္ကသိုလ်ဝန်ထမ်းစံပေးပွဲအောင်စဉ်သတင်းမှာမြန်မာပြည်ရဲ့အရေးကြီးဆုံးစံပေးပွဲတစ်ခုဖြစ်တဲ့ဒီ10တန်းစံပေးပွဲဟာလူငယ်တွေကိုအသက်မွေးဝမ်းကြောင်းဆင်ရတက္ကသိုလ်တွေကိုဆက်ပြီးတော့ပညာသင်ဖို့အတွက်အထောက်ပံ့တစ်ခုလည်းဖြစ်ပါတယ်။ဒီစံပေးပွဲနဲ့ပတ်သက်ပြီးတော့မြန်မာပြည်ကမိဘအများစုဟာမိမိတို့ရဲ့တားသမီးတွေကိုနှစ်ဆနှစ်အစုံအစွမ်းကုန်ထောက်ပံ့ခဲ့ပြီးတော့အသိမပညာတမွေးဝမ်းကြောင်းတက္ကသိုလ်တွေရဲ့ရမှတ်ရအောင်လို့ကြိုးစားစီခဲ့တဲ့အတွက်လည်းအခုလိုမျိုးထင်ရှားစိတ်လှုပ်ရှားပွဲစံပေးပွဲဖြစ်ခဲ့တာပါ။ဒီအောင်စင်းထွက်တဲ့နေ့ဆိုလို့ရှိရင်သတင်းစာဂျာနယ်တွေမှာတပြီလုံးအောင်ချက်နဲ့အမြင့်ဆုံးဂုဏ်သုရှင်ဥယျာဉ်တွေကိုတက်နိုင်သမျှပညာရေးဌာနတွေကိုဆက်သွယ်မေးမြန်းဖော်ပြခဲ့ပါတယ်။အခုနှစ်တက္ကသိုလ်ဝန်ထမ်းစာမှုပွဲတွေမှာတော့ရန်ကုန်တိုင်းနဲ့မန္တလေးတိုင်းတွေမှာဘာသာစုံဂုဏ်သုထွက်သူတွေအရင်နှစ်ကထက်ပိုများပြီးတော့မွန်ပြည်နယ်ဟာအောင်ချက်အများဆုံးဖြစ်တယ်လို့သတင်းတွေမှာရေးသားခဲ့ကြပါတယ်။နောက်ထပ်မံတင်ပြလိုတဲ့သတင်းကတော့ Weekly 11မှာဖော်ပြခဲ့တဲ့ပြည်ချာရေးဝန်ကြီးဌာနပုံနှိပ်ဆက်ဝေမှုနဲ့ပတ်သက်တဲ့သတင်းမှာအများပြည်သူဝန်ဆောင်မှုမီဒီယာဥပဒေချမ်းနဲ့ပတ်သက်ပြီးတော့လွှတ်တော်ကော်မတီပြည်ချာရေးဝန်ကြီးအပါအဝင်စာနယ်ဇင်းကောင်စီတို့တက်ရောက်ခဲ့တဲ့ဆွေးနွေးပွဲမှာ11 Media မှအေဒါတဦးကနေပြီးတော့ပြည်ချာရေးဝန်ကြီးဌာနအတွက်ပုံနှိပ်ဆက်ဝေယူမှုများမှာအလွဲသုံးစားမှုတွေရှိနေနိုင်တဲ့အကြောင်းဆွဆွဲပြောဆိုသွားပါတယ်။ဒီလိုမျိုးပြောဆိုချက်ရေးသားချက်တွေနဲ့ပတ်သက်လို့ပြည်ချာရေးဝန်ကြီးဌာနကတုံ့ပြန်ရှင်းလင်းတဲ့သတင်းစာရှင်းလင်းပွဲတစ်ခုကိုဒီဂျွန်လ6ရက်နေ့မှာနေပြီးတော့မှပြုလုပ်ပါတယ်။11ရဲ့ရေးသားဖော်ပြချက်ဟာမမှန်ကန်တဲ့အကြောင်းဒီရေးသားမှုဟာစာနယ်ဇင်းကောင်စီယာယီကထုတ်ပြန်ထားတဲ့ကျင့်ဝတ်နဲ့လည်းမကိုက်ညီဘူးဆိုပြီးတော့ပြောဆိုထားပါတယ်။နောက်ဆုံးတင်ပြလိုတဲ့သတင်းကတော့ဒီမြန်မာ Journalism Institute ကနေပြီးတော့မကြာခင်ဖွင့်လှစ်တော့မဲ့သတင်းစာပညာသင်တန်းနဲ့ပတ်သက်တဲ့သတင်းမှာမြန်မာနိုင်ငံမှာပထမဆုံး Journalist သင်တန်းကျောင်းအဖြစ်ဖွင့်လှစ်ဖို့အတွက် မြန်မာသတင်းမီဒီယာနယ်ပယ်အသီးသီးကသတင်းသမားနဲ့မီဒီယာပိုင်ရှင်တွေပါဝင်နေတဲ့ဒီ MGI ကနေပြီးတော့၃လကြာဖွင့်လှစ်မဲ့တင်နန်းမှာလက်ရှိသတင်းနယ်ပယ်ထဲမှာစတင်ဝင်ရောက်နေတဲ့လူငယ်တွေသာမကပဲနဲ့သတင်းနယ်ပယ်ကိုစိတ်ဝင်စားတဲ့လူငယ်တွေပါပါဝင်တယ်လို့ဆိုပါတယ်ဖွံ့ဖြိုးလာတဲ့မီဒီယာနယ်ပယ်အတွက်သတင်းမီဒီယာတင်နန်းတွေစနစ်တကျပေါ်ထွက်လာဖို့သတင်းသမားအများစုကအားထုတ်နေကြပြီမဲ့တက္ကသိုလ်အဆင့်တင်ကြားနိုင်မဲ့တင်နန်းကျောင်းတွေဟာလိုအပ်နေတော့မှဖြစ်ပါတယ်တင်နန်းကိုတော့အခက်အခဲမရှိအောင်တင်နန်းသားတွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ MGI Director ဘုတ်အဖွဲ့ဝင်မလွတ်လပ်စိုးကပြောပါတယ်
။စိတ်ဝင်စားစိတ်ပါဝင်စားတယ်ပေါ့နော်။တင်တောက်လက်ရှိတင်တောက်တွေကောဟောသတင်းမီဒီယာနဲ့စိတ်နဲ့ပေါ့နော်။အဲလောကထက်အဲ့တင်နန်းသားတွေကိုအကုန်လုံးပေါ့ခေါ်တာပေါ့။ခေါ်တဲ့အခါမှာဘယ်လိုဖြစ်လာနိုင်လဲဆိုအမောင်းကိုယ်တိုင်ကလည်းဟိုတင်နန်းလေးလုံနေတယ်ဆိုတော့အခက်ခဲကတော့မရှိလောက်ဘူးထင်တာပဲ။ဘာလို့ဒီလိုပဲပူပေါင်းပြီးတော့လေသူတို့ရဲ့လိုအပ်ချက်ကိုတင်နန်းစာပီဆိုတဲ့ကသူတို့ရဲ့လိုအပ်ချက်သူတို့သိကျင်တဲ့အတတ်ပညာတကူပေးမယ်ဆိုရည်ရထားတဲ့အတွက်ကြောင့်မလို့ပေးနိုင်မယ်လို့ထင်ပါတယ်။အတိုင်းအတာတကူထီတော့ရောက်မှာပါ
။ဒီပတ်မီဒီယာတွေပေါ်မှာတော့ကွက်ခိုင်စစ်တပ်ကဗိုလ်မှူးကြဆုံတဲ့သတင်းနိုင်ငံပိုင်သတင်းစာနဲ့ရေဒီယိုရုပ်မြင်သံကြားတွေကိုအများပြည်သူဝန်ဆောင်မှုမီဒီယာဖြစ်ပြောင်းလဲဖို့မီဒီယာဥပဒေဆွဲပြီးတော့လွှတ်တော်မှာဆွေးနွေးနေတဲ့ဆိုတဲ့သတင်းတွေနဲ့တက္ကသိုလ်ဝန်ထမ်းစာမေးပွဲအောင်ချက်အခြေအနေနဲ့သတင်းဓာတ်ပုံတွေကိုမီဒီယာတွေအပေါ်မှာမြင်တွေ့ရတယ်ဆိုတာသုံးသပ်ရင်းနဲ့တင်ပြလိုက်အောင်ခင
်ကိုသားညုံဦးကူညီတင်ဆက်ပေးခဲ့တဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုကတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ဥကြောစံသားစီစဉ်တဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်ဒီသတင်းပတ်မှာတော့ MRCB ရဲ့ညွှန်ကြားရေးမှူးဘေကီဘိုးမင်းနဲ့ဒေါခင်စိုးဝင်းတို့တွေ့ဆုံမိ мян ထားတာကိုတင်ပြပေးမှာဖြစ်ပါတယ်ရှင်မြန်မာနိုင်ငံပွင့်လင်းလာပြီးနိုင်ငံခြားယင်းနှိမ့်ညွန်မှုတွေဝင်ရောက်လာတာနဲ့အမျှမြန်မာလူမျိုးတွေယဉ်ကျေးမှုထက်ရုပ်ပိုင်းဆိုင်ရာကိုပိုပြီးဦးစားပေးလာမှာကိုစိုးရိမ်မိတယ်လို့ MRCB မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူဌာနရဲ့ညွှန်ကြားရေးမှူးဘေကီဘိုးမင်းကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာဗြိတိရှ်အသံအမတ်ကြီးအဖြစ်2002ခုနှစ်ကနေ2006ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူမစ်ဘေကီဘိုးမင်းဟာမြန်မာယင်းနှိမ့်ညွမ်းမှုတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးနိုင်ငံခြားကယင်းနှိမ့်ညွမ်းသူတွေနဲ့ပြည်တွင်ပုဂ္ဂလိကလုပ်ငန်းရှင်တွေကိုကုလသမဂ္ဂနဲ့နိုင်ငံတကာစံနှုန်းတွေနဲ့အညီတာဝန်ယူမှုရှိရေးအကူအညီပေးနေတာလည်းဖြစ်ပါတယ်ဘေကီဘိုးမင်းကိုဒေါခင်ဆိုးဝင်းကတီးသန့်တွေ့ဆုံမေးမြန်းတာမှာတော့သူတို့ဌာနရဲ့လက်ရှိလုပ်ငန်းတွေကိုဒေါဘေကီကအခုလိုစပြီးတော့ပြောပါတယ်
ဆိုကျမတို့ yield manager ပါရှိသလဲဆိုရင်ဒါနိုင်ငံခြား company လာရင် through to the PND England or EU US car company လာရင် to get responsible pigeons ဒါမဲ့ through ဒီနိုင်ငံတင်မသိတယ်ဒါဆိုရင် through လာရင် through policy မူဝါဒတော့လည်းရှိတယ်နော် through အလေးအချင်းအဒီနိုင်ငံမှာလည်းရှိတယ်ဒါမဲ့ဒီမှာရောက်ရင်ဘယ်သူနဲ့စကားပြောရမလဲဘာ risks ဘာစိန်ခေါ်မှုတွေရှိလဲအဲ့ဒါကျမတို့အချမ်းဖေးတဲ့သူတစ်ပြင်းဒီ CSO ဟိုဆိုရင်မဟုတ်တဲ့အဖွဲ့အစည်းနဲ့မိတ်ဆက်ဖေးတဲ့ဟိုအလုသသမဂ္ဂနဲ့မိတ်ဆက်ဖေးတဲ့ဒီ land မြေသိမ်းရာကိစ္စတွေကျမတို့ရှင်းပြလိုက်တဲ့ so to show case through CB ဇာနော် through students တွေမှာဖတ်ပူတဲ့ဒါပေမဲ့ to show case အဲ့ဒါမသိပါဘူး so အဲ့ဒါကျမတို့အချမ်းဖေးပြီးတော့through ပို့ပြီးတော့ responsible ဖြစ်နိုင်တယ်ဒါအမှားတွေမလုပ်ပါဘူးဆိုလို့ရှိရင်အဲ့ဒါရေးမှန်းချက်ရှိတယ်ဆိုတော့အဲ့ဒါကဒါနိုင်ငံခြားဘက်နိုင်ငံခြား company ဘက်ကဒါပေမဲ့ Myanmar company ဘက်က through လက်အခုတချို့ကအရင် reform လုပ်ချင်တယ်နော် through ပို့ပြီးတော့ဖွင့်လင်းမင်းသာမှုရှိစေချင်တယ်နော်အထူးသဖြင့် through နိုင်ငံခြား company နဲ့ပေါင်းချင်အဲ့ဒီနိုင်ငံခြား company သူကစံနှုန်းရှိတယ် international standards so ဒီမှာရှိတဲ့ company ဒီ Myanmar company through ဒီ standard သိမသိပါဘူး so အဲ့ဒါကျွန်တော်တို့ရှင်းပြတယ်အထူးသဖြင့်ဒီလူအခွင့်အရေးလိမ့်စားမှုကိစ္စဒါမှဒီမှာရှိတဲ့ company through လူအခွင့်အရေးဆိုရင်အဲ့ဒါပါလေဒါတို့အရေးလားမဟုတ်ပါဘူးလူအခွင့်အရေးဆိုရင်ဒါအလုပ်သမားအခွင့်အရေးဒါ safety နဲ့ပတ်သက်တယ်ဥပမာအခုဒီရန်ကုန်နေပြည်တော်သွားတဲ့ car ဒါမတော်တဆဖြစ်တယ်နော်လူတော်တော်များများသိသွားတာအဲ့ဒါလူအခွင့်အရေးကိစ္စဒါ business တခုဒါကာပူဆောင်ရေး business ရှိတယ်သူလူအခွင့်အရေးချုပ်ဖောက်တယ်ဒီ driver ရဲ့ working time သူ night တော်တော်များများသွားရတယ်ဒါသူ co-buy လူအခွင့်အရေးချုပ်ဖောက်မှုရှိတယ်ခီးစီအဆက်ရှုံးသွားလို့ရှိရင်ဒါသူလူအခွင့်အရေးအစိုးဆုံးတစ်ခုပါရှိတယ
်ဟုတ်ကဲ့ပါအဲ့တော့ဒါတာဝန်သိယင်းနှိမ့်ညွမ်းမှုကိုတွန်းအားပေးတဲ့အနေနဲ့ပညာပေးတဲ့တို့လည်းပြောလို့ရတာပေါ့နော
်ဟုတ်ပါတယ်နောက်ပြီးတော့ကျမတို့အခုဟိုနည်းနည်းဟိုဖြိုင်းစင်မှုရှိစေချင်တယ်နော် competition to the PND ဖွင့်လင်းမြင့်သားမှုနဲ့ပတ်သက်တယ်ဆိုကျမတို့စီမံကိန်းတစ်ခုရှိတယ်ဒါဖွင့်သစ္စာလို့ခေါ်တယ်ဒီအင်္ဂလိပ်လို Myanmar Transparency in Myanmar Enterprises ဘာကြောင့်ဆိုတော့ဒီဖွင့်လင်းမြင့်ဆမှုကဒီနိုင်ငံအတွက်တော်တော်အရေးကြီးတယ်ဖွင့်လင်းမြင့်ဆမှုပို့ပြီးတော့ရှိရင်ဟိုဒီမြန်မာလူလူသူ company ပေါ်မှာစစ်စာပို့ပြီးတော့ရှိမှာ so အဲ့ဒီဖွင့်လင်းမြင့်ဆမှုစီမံခန့်ကျွန်တော်တို့ဘာလုပ်နေလဲဒီ website company website ပေါ်မှာဘာသတင်းတွေရှိတယ်လဲဒီ company ဒီ group အုပ်စုအကြောင်းဘာရှိလဲဒီအုပ်စုကသူက company အများကြီးရှိတယ်ဒါအားလုံး website ပေါ်မှာပေါ်လာတာလားနောက်ပြီးတော့သူရဲ့ဖိုင်ဆိုင်မှုဘယ်သူရှိလဲ ownership ဘယ်သူရှိလဲနောက်ပြီးတော့သူတို့ဒီဟိုလက်ထုပ်မှုတို့ corruption နဲ့ပတ်သက်တဲ့သူကဘာမူဝါဒတွေရှိတယ်ဘာ system လဲရှိလဲအဲ့ဒီကိစ္စကိုရှောင်းဖို့နောက်ပြီးတော့သူလူအခွင့်အရေးလေးစားမှု policy လဲရှိသလား so အဲ့ဒါကျွန်တော်တို့ website အလုံးစုံစမ်းနေတယ်ပြီးတော့ဒီလာမယ့်လတာ July လလောက်ကျွန်တော်တို့table တခုလောက်လိုက်အောင်မယ် league table ဟာမျိုး so ဒီဖွင့်လင်းမြင့်ဆမှုအများဆုံးရှိတဲ့ company ရှိမယ်နောက်ပြီးတော့တချို့ကသူက website မရှိလို့သူနည်းနည်း title ချင်းနော်ဒါတကယ်အခုခေတ်ကာလက website တို့ဘာလို့မရှိရင်ဒါတကယ် company thick or international standard နဲ့မဆိုင်မညီပါဘူ
းโอเคအဲ့တော့ဤပညာပိုင်းမှာရောအခုညီပေးဖို့ရှိပါလား
ဒီနိုင်ငံမှာ IT training တွေအများကြီးရှိတယ်နော်ဆိုသူသူကတကယ်သူ website တိစောက်ဖို့ဒါအလွယ်ဆုံးတစ်ခုနဲ့နော်ဒီပိုခက်တဲ့ဟာကဒါ company နဲ့လူအခွင့်အရေးဘယ်လို sign လဲနောက်ပြီးတော့ဒီမြန်မာနိုင်ငံ investment climate အတွင်းမှာအလုပ်လုပ်ရရင် corruption ရှောင်လို့ရနိုင်မလားဖြစ်နိုင်မလားအဲ့ဒါပိုခက်တဲ့နော် website အလွယ်ဆုံးပါအဲ့
တော့မြန်မာယင်းနှိမ့်မြုံနံမှုကော်မရှင်နဲ့ရောဖီကီဘိုမင်းတို့ဆက်ဆက်ရှိပါလား
ဆက်ဆက်ရှိပါတယ်သူတို့ကျမတို့မေးတဲ့ဒါသမရဦးသိန်းစိန်ပြောတဲ့ဒါ responsible business ပဲလာစေချင်တယ်ဒါပေမဲ့ကျွန်တော်ဌာနအနေနဲ့ responsible businessဘယ်လိုသိနိုင်မလဲအဲ့ဒီ company responsible လား whole company responsible လား so ကျမတို့နည်းနည်းသင်တန်းပေးတဲ့ to the PND international standards so UMA ကိုငါပြောတဲ့ UN guiding principles UN global compact ဆိုတာအဲ့ဒါပါလဲနောက်ပြီးတော့ဒီ sector alike ခန္ဓာ alike UMA ဟိုဒီအချုပ်ဆက်ရုံဆိုလို့ရှိရင် ethical trading initiative ရှိတယ် so any win la de win jin their company through an ethical trading initiative like the lama like la adalation pya de da ba a dei be shi le through the company report a dei ma ba pha ya ma le ba sha ya ma le through a safety a jam ba pyo le di thaba pha win jin tain say ye a chang through a ba pyo le so ada ne ne tin nan pay de no da responsibility responsible business so da ba le
okay အဲ့တော့ဒီယင်းနှမြုံနံမှုကော်မရှင်ဘက်ကဒီအစိုးရဌာနတွေပေါ့နော်သူတို့ ਨੇ ဆက်ဆံတဲ့နေရာမှာရောအခက်အခဲတွေပါရှိပါလားရှင
် access ရဲ့အခက်အခဲတွေမရှိပါဘူးဒါပေမဲ့ဒီအစိုးရဌာနတိုင်းမှာသူကအင်အားသိမရှိပါဘူး capacity သိမရှိသေးဘူးနော်သူသဖြင့်သူအခုဟိုဝန်ထမ်းအရန်ဟို experience အထွေထွေရှိတဲ့ဝန်ထမ်းတော်တော်နဲ့တယ်အခုဝင်လာတဲ့ဟို technical ဝယ်ရပြီးတော့ဝင်လာတဲ့or new graduates new entrants she that double method to a chung machine there you so era da thu ye sain khon mu a ji song a da ma set san ye de total khaw ma de
di nai ngam ma lat sa de a che ni de ne patet pi lo belo mya tong tat lo ya ba le
di nai ngam ma aku a pyaung a le de ne shi de ma ubade shi de no di ho belo a che lat sa mu lo go de anti corruption lo ubade shi de corruption commission le shi de aku win la de american european company အဲ့တော့ဝင်လာရင်ဒါတော်တော်အဆုံးရှိမယ်။ဘာကြောင့်ဆိုတော့သူရဲ့ဥပဒေတွေရှိတယ်။တကယ်ဒီ American Anti Corruption Foreign Corrupt Practices Act ရှိတယ်။ UK Bribery Act လည်းရှိတယ်။ So ဒီမြန်မာဥပဒေလည်းရှိတယ်။ဒါပေမဲ့အဲ့ဒီစီးပွားရေးသမားဒီနိုင်ငံခြားစီးပွားရေးသမားသူပို့ပြီးတော့စိတ်ဖူးတယ်။ဟိုဘက်ကသူ American Town မှာရောက်မလား။အထူးသဖြင့်သူလည်းလက်ဖက်ရင်ဒါမဟုတ်ရင်သူဘွဲစားလည်းလက်ဖက်ရင်သူ Town ထဲမှာချနိုင်တယ်။So da jang mulo di o multinational company and now nine a lot of multinational company a yan o zero tolerance policy she da no to get through ti twara da putamazon ti money pay yin da po bi do set bi do pyasana pho la da so a da jang through zero tolerance policy she ya da da ma chao ma no da che che ma phin nai ngun da to get to cha kom o nine a chi yin di data ma chi yin da ma mho yin african nine a ma chi yin the corruption case toro ket piano toro ket atu the pian dot od asoya yet o sinitet online machine and paper trail or it na maloyin pyasana no da di nine a ma cha nine a ma lu shi sai da no da phongsan phie ya de so at each chain ya corruption acquaint ku pian na da online sinit piao yin po bi do shimme so at all the systems le piao ya ne now bi lo di yeji de case at a media ne or accountability civil society through pun pun lin pure pure queen shiam and or the corruption ne pa thada a ku thadin za de ma a ku ne ne po la de no ma ho ne ya chma o di myanmar times so ho a yin no a wun ji a jam pa pu de no thing thing tun case out through corruption yin no a di ha myo saung pa ye lu mya ba lo so Eddie ha shee da a pyaung a le de to pb phin ma
okay ba a lo ba bae pyo account myin lo ya de a chi ni lo shi ni bi bo no myanmar naing ma a lo di myanmar naing ma a ku europa taik ka ni la de di yin ni myo nan mu company ji de ho totor myan myan shi ni ba bi la
a ku shi de win la de company di oil and gas na ba de totor myan myan win la de na now bi do telecoms bo so ma norway ga la de qatar ga la de telecoms company shi de အများသောအပြင်ဒီမြန်မာ investment စီရင်ကြည့်ရင်အချုပ်စယုံနဲ့ဝင်လာတယ်ဒီအချုပ်စယုံကသူကအနောက်ပိုင်းနိုင်ငံကမလာပါဘူးသူတရုတ်နောက်ပြီးတော့ Korea, Japan, Taiwan ကလာတဲ့ company တွေရှိတယ်ဒါပေမဲ့အဲ့ဒီအချုပ်စယုံသူ western market ရောက်လိုက်တယ် so အဲ့ဒီ company ဒီမှာ invest လုပ်ပြီးတော့ဒီ gap တို့ဘာတို့ gap တွေ Marks and Spencer သူပေါ်မှာ all are ရှိတယ်So da jamlo da toto eeji da thua global supply chain to kure ma pare so da to get asian company ba ma hoba u da western market net seth wishima
okay aro ai li myo di achou longan ma athe chou longan ma la bi ro invest lou ni de lu di a ni ne yo di tawin ti de yin ni myou nan mu phit ba da la upma so yin di korea company ro asha naingan company de bor no thro ri ya ro di lo myo international standard ne ညီဒီ safety လုံသမားတွေရဲ့လုံခြုံမှုစိတ်ချလုံခြုံမှု safety ကိုနောက်ပြီးလောက်ခလာစားအဲ့ဒါတွေကိုမြင့်မြတ်တက်တာပေးတာတွေ့ရပါရဲ့လား
သူဒီနိုင်ငံမှာ minimum wage မရှိပါဘူးတချို့စေယုံကသူအရနဲ့တယ်လာရတယ်ဖေးတယ်နော် so any company ရဲ့သူ win လာပြီးတော့ပထမဆုံးအော်ဒါလာရအရနဲ့တယ်ဒါကျွန်တော်တို့ company အတွက်ကောင်းတယ်ဒါမဲ့ to get အခုဒါမဖြစ်နိုင်တော့ဘူးအခုthe freedom of expression, freedom of association. So Lothama Thamagara le shida, Sanda Piagwen le shida, no, the Bape Mount Piagwen le shida. Dasu yin laga nere chose yun to toro piasana shima. Nabido di anauka nayanga lara retailer, thua le edi hamu le lemakama, you know, through commitment, amyado opinion through living wage to waru paysagin, no, di through your supplier. Company they told me I went lying the Lothama to at Pian Sai Mushima no so to Joe Lothama our whole company pull pay in any company swaoma so era la shima so upward pressure on wages she oma so era da yi ji song a lu khwin yi chou pop mu crew chain so da ma it di a chain da competition pull me yin now below the western retailer pressure she yin di DPS nan nan shin lai oma tana
ဒီအခြေအနေအားလုံးကိုသုံးသပ်ပြီးတော့ကြည့်လိုက်မယ်ဆိုရင်မြန်မာနိုင်ငံမှာနိုင်ငံခြားယင်းနှိမ့်ညွန့်နှံမှုတွေပိုပြီးတိုးလာမယ်လို့ယူဆပါလားနောက်တစ်ခုကမြန်မာနိုင်ငံရဲ့စီးပွားရေးရောရှေ့ဆက်ပြီးတော့တိုးတက်ဖို့မြင်ပါလားရှင
် So a cool change totem မရှိအောင်ပါဘို့အလုတ်အစ်စ်တဲ့ပို့ပြီးတော့ရှိမယ်နော်အလုတ်မဲ့လူတွေသူလည်းအလုတ်ရအောင်မယ် So အဲ့ဒါလည်းဝန်သားစရာကောင်းတယ်ဒါပေမဲ့ယင်းချိန်မှုကိစ္စလည်းရှိတယ်နော်ဒီကျမတို့ဒီမှာလာတာချပြီးလူတွေနော်ဒါနေစဲကြောရှိပြီဆိုဒီမြန်မာယင်းချိန်မှုကျွန်တော်အရန်ချစ်တယ် and a cool chain da nine and child company win lion nine and child yin chain mu win lion သူကဒီမြန်မာလူတွေပို့ပြီးတော့ materialist ဖြစ်မလားအဲ့ဒါတိတ်မဖြစ်စေခြင်းဘူး so ကျွန်မမျိုးလင့်ချက်တစ်ခုရှိတယ်ဒါဒီနိုင်ငံထုတ်ထက်မှုရှိမယ်လို့ဆူထောင်းတယ်နောက်ပြီးတော့ချမ်းမရေးပို့ပြီးတော့ပြေဆုံးရှိမယ်လို့ဆူထောင်းပါတယ်ဒါပေမဲ့တကယ်မြန်မာယဉ်ချင်းမှုမပြောင်းစေခြင်းဘူးနော
်ဟုတ်ကဲ့ယဉ်ချင်းမှုကပို့ပြီးတော့ရုပ်ဝတ္ထုပစ္စည်းတွေပို့ပြီးတော့အရေးကြီးတယ်လို့ယူဆတယ်လို့ပြောရမှာပေါ့နော
်ဦးကျော်စံသာစီစဉ်တင်ဆက်တဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်မှာဒေါက်ခင်ဆိုးဝင်းနဲ့ဘီကီဘိုးမင်းတို့ရဲ့တွေ့ဆုံမေးမြန်းခန်းကိုတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့သတင်းဖတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားအစီအစဉ်ကိုထုတ်လွှင့်ပေးပါရမယ်ကိုရန်နာရဲ့စီစဉ်တင်ဆက်မှုဖြစ်ပါတယ်ရှင
်ရောရှင်များမင်္ဂလာပါဗျာ2014ကမ္ဘာဖလားဘောလုံးပွဲကတော့မနက်ဖြန်ဆိုရင်ဘရာဇီးမှာစပါပြီ။အင်ရှင်ဘရာဇီးပါဝင်အသင်း32သင်းကစားကြမှာပါ။ ဒီဒီချိန်မှာနဲ့ဆိုရင်ကမ္ဘာဖလားဟာချိန်20ရှိသွားပါပြီ။လွန်ခဲ့တဲ့19ချိန်မှာတော့ဥရောပက10ချိန်၊တောင်အမေရိကက9ချိန်ဘူဆွဲထားတာပါ။2010တောင်အာဖရိကကမ္ဘာဖလားမှာစပိန်သင်ဘူဆွဲသွားတာကလွဲလို့ဥရောပတိုက်ပြပမှာကစားခဲ့တဲ့ပွဲတွေကိုဥရောပအသင်းတွေတခါမှအနိုင်မရခဲ့ဘူးပါဘူး။အထူးသဖြင့်တော့အမေရိကတိုက်မှာကစားတဲ့ပွဲတွေမှာဥရောပအသင်းတွေတခါမှမနိုင်ဘဲနဲ့တောင်အမေရိကအသင်းတွေကပဲဘူဆွဲခဲ့တာပါ။အခုတခါအိရှင်ကလည်းဘရာဇီးဆိုတော့ဘရာဇီးဟာအရင်အရင်ခောက်တွေထက်ကိုပဲပို့ပြီးတော့ရေပန်းစားနေတာအသေးကြပါဒါပေမဲ့လည်း1950မှာအိရှင်ဖြစ်ခဲ့တော့ကဥရုဂွေးကိုရှုံးပြီးဒုတိယပဲရခဲ့ဘူးတဲ့တမိုင်းကလည်းရှိနေပြန်တော့ဘရာဇီးအနေနဲ့ဒီတစ်ချိန်မှာရောတေချာပေါက်ပူဆွဲနိုင်မှာမလားဒီလိုပဲဥရောပအသင်းတွေအနေနဲ့ရောအရင်ကရှိခဲ့တဲ့အစဉ်လာဇိုးကြီးကိုဖျက်နိုင်မလားဆိုတာကလည်းစိတ်ဝင်စားစရာဖြစ်နေပြန်ပါတယ်ဆိုတော့ဒီကမ္ဘာဖလားနဲ့ပတ်သက်ပြီးဘယ်သူတွေကဘယ်အသင်းတွေကိုတစ်ပေးနေကြပါသလဲ။ရင်းဆုံးတော့မြန်မာဘောလုံးရွှေခေတ်ကလက်ရွေးစင်ဟောင်းတွေရဲ့ခံမှန်းချက်တွေကိုကြည့်အောင်ပါ။လက်ရွေးစင်ဟောင်းဦးမျိုးဝင်းညွန့်ခံမှန်းတာကတော့
ချိတ်ချိတ်အကြည့်ဆုံးပြောရမယ်ဆိုရင်တော့အင်ရှင်ဘရာဇီးပေါ့ဗျာ။နောက်ပြီးတော့စပိန်အသင်းပေါ့။နောက်ပြီးတော့ဂျာမနီအသင်းအဲ့ဒီ3သင်းကိုတော့ကျွန်တော်ကြိုက်တယ်။ဒါစင်းင်းနဲ့ပြောရမယ်ဆိုရင်တော့အင်ရှင်ကတော့ကျွန်တော်ထင်တယ် 75% တော့သူကဘူဆွဲကိုအလားအလာရှိတယ်လို့ပြောရမယ်သူတို့ကလူလဲနည်းနည်းညီနေတယ်နောက်ပြီးတော့အင်ရှင်ပြိတ္တအင်ရှင်ကွင်းဆိုတော့လေသူကပို့ပြီးတော့ခွင့်ရေးရှိတယ်လို့မှားတာပါဗျာ
တခါလေရွေးစင်ဟောင်းကြီးတူဖြစ်တဲ့ဦးအေးမောင်ကြီးကရောဘယ်အသင်းကိုတစ်ပေးထားပါသလဲ
ကျွန်တော်ကတော့ဟိုဘာပြပြခေါလုံးပညာလည်းရှိတယ်သူအင်ရှင်လည်းဖြစ်တယ်ဆိုတော့ကတော့ဘရာဇီးယားအားသာရပေါ့နော်။အဲတော်တော်လေးပဲသူ့မှာတခုပြောစရာရှိတယ်။သူ့ရဲ့ defend တော့တိုက်ပြီးတော့မကြိုက်ဘူး။နောက်တစ်ခုကကျတော့ Spain နဲ့ကြိုက်တယ်လေ။သူ့နိုင်ငံမှာဘယ်လိုတွေကစားနေတာလဲကျွန်တော်ထားမှန်းကြည့်တဲ့ခါကျတော့ Spain နဲ့ကြိုက်တယ်ပေါ့နော်ကစားက။ဘရာဇီးယားတော့သူကအင်ရှင်နေနဲ့အားသာတယ်ဆိုပေမဲ့လည်းအဲပြောလို့တော့မရဘူးဗျ။ဒဏ်ရာကင်းကင်းနဲ့ဖြစ်သွားရင်တော့ Spain နဲ့ကြိုက်တယ်။သူတို့ကတော့ညီတာ哦။အဲ့ဒီကစားပေါက်တွေကြိုက်တယ
်ဒီမှာဘောလုံးရွှေခက်လက်ရွေးစင်ဟောင်းကြီးတွေရဲ့အမြင်တွေပြီးတဲ့နောက်မှာတော့ကျွန်တော်တို့တခါကဘာကျော်ဘောလုံးသမားတွေဘက်ကိုအလဲပေးရအောင်ပါ။ယင်းကအာဆနယ်အသင်းကောင်းဆောင်ဗီယာရာကတော
့ and in front of the home fan knowing the love and the passion of the game in Brazil even if it's going to be so many pressure on their shoulder but they are my favorite.
ဘရာဇီးမှာဘောလုံးနဲ့ပတ်သက်ပြီးတော့အယူမှုအရန်ဖြစ်ကြတဲ့အတွက်ဖိအားတွေရှိနေမယ်ဆိုပေမဲ့ဘရာဇီးအသင်းဟာသူ့ရဲ့ပြိသက်ရှိမှာကစားရတာဖြစ်တဲ့အတွက်ကျွန်တော်တို့တော့ဘရာဇီးကဘူဆွဲဖို့ရည်မှန်းစားဆုံးမှာအာဖရိကအသင်းတွေထဲမှာတော့ Ivory Coast အသင်းကိုအကြိုက်ဆုံးမှာ
ဒါမဲ့လည်းအင်္ဂလန်တိုက်စစ်မှု Michael Owen ကတော့ Brazil အခြေအနေတွေက Argentina နဲ့တိတ်မဆိုင်တာရယ် Messi ရဲ့အမခန်းခြေစွမ်းတွေကြောင့် Argentina ဘူဆွဲမယ်ဆိုပြီးတော့ဟောကိန်းထုတ်ထားပါတယ
် Well, I think Argentina are going to win the World Cup. I think that they've got some fabulous players in Di Maria and Messi, Higuain.
ကျွန်တော်ထင်တာကတော့ Argentina ကမ္ဘာဖလားရလိမ့်မယ်လို့ထင်ပါတယ်သူတို့မှာက Di Maria,Maxi, Gonzalo Higuain နဲ့ Aguero တို့လိုထိတ်တန့်ကစားသမားတွေအများကြီးရှိပါတယ်။ဘရာဇီးမှာကစားတယ်ဆိုပေမဲ့အချိန်တွေကတိတ်မကွာပဲအိတ်ကွင်းအနေအထားနဲ့ကစားနေရတယ်လို့ထင်ပါတယ
်။ဆိုတော့မြန်မာနိုင်ငံကအာသာကလောင်ရှင်တွေကရောဘယ်အသင်းတွေကိုတစ်ပေးနေကြပါသလဲ။ဘောဖုတ်ဘောဂျာနယ်ရဲ့အဒီတာချုပ်ကိုဇော်မျိုးတန်ရဲ့ခံမှန်းချက်ကိုကြည့်အောင်ပါ
သူအစင်လာအတိုင်းပြောရမယ်ဆိုလို့ရှိရင်တော့တောင်အမေရိကအသင်းတစ်ပင်းပဲချန်ပီယံဖြစ်ဖို့များပါတယ်တောင်အမေရိကအသင်းမျိုးတွေမှာကျွန်တော်ကတော့ဒီအာဂျင်တီးနားအသင်းများချန်ပီယံဖြစ်သွားမလားလို့သုံးသပ်မိတာပေါ့နော်ဘာကြောင့်လဲဆိုတော့ဒီအာဂျင်တီးနားအသင်းရဲ့ဒီကစားသမားစုဖွဲ့မှုကဘရာဇီးကိုကောင်းကောင်းရှင်းနိုင်တဲ့အပြင်ဘရာဇီးရဲ့လက်ရှိဒီခြေစမ်းပွဲဒီမှာပြနေတဲ့ခြေစမ်းကလည်းနည်းနည်းလေးသူမျိုးဖြစ်နေကြတယ်။စိုက်ကြီးများဖလားမှာချန်ပီယံဖြစ်ခဲ့တဲ့ဆိုပြီးမှလည်းမိသားစုများဒီခြေစမ်းပွဲတွေမှာဘရာဇီးကစားသွားတဲ့ခြေစွမ်းကိုလည်းကျွန်တော်တိတ်တော့အကြိုက်မပြေဘူး
။ဒါပေမဲ့ဘရာဇီးအသင်းဘူဆွဲမယ်လို့ထင်ကြီးပေးထားတဲ့သူကတော့ဝိုင်းရင်အာသာကလောင်ရှင်ဥက္ကမောင်ထွေးပြင်းမနာပါ။
တောင်အမေရိကအသင်းပေါ့လေ။တောင်အမေရိကတိုက်ကဘရာဇီးနဲ့အဂျင်တီးနားပေါ့နော်။ဟိုဥရောပကဆိုရင်တော့အဲ၃နေပဲရှိမှာပါပဲ။ဒီနေ့ဂျာမနီစပိန်ဒိုမိုဟာဘောအစ်ကဒီအဲအဲ၅တင်းနဲ့တင်းတင်းဟူဆင်းပါတယ်တင်းနဲ့ကတော့ဟိုဂန်ဒီကမှပြောလို့မရဘူးလေအဲဘရာဇီးပေါ့ဘရာဇီးကိုသိချင်တာတင်တယ်ဘာလို့ဒီအရှင်ဖြစ်နေလို့လဲ
တခါအာသာကလောင်ရှင်ဆရာမြတ်တကရောဘယ်အသင်းဘုဆွဲမယ်လို့ဟောကိန်းထုတ်ထားပါသလဲ
။အဲ့တော့ကျွန်တော်တင်နေရာဒီမှုနေတာရောဆင်လာရရောကံရမယ့်အချိန်ရောအကုန်ပေါင်းလိုက်ရင်ဘလောက်ပဲခြေစွမ်းတက်တဲ့ဒီဒီရင်လဲကျွန်တော်တင်ပါတယ်။ဥရောပအသင်းတွေဘုဆွဲဖို့ခက်ပြီးတော့တောင်အမေရိကတတင်းတင်မယ်အင်ရှင်ကတော့ထိတ်ဆုံးကရေပန်းစားရတယ်ပေါ့။ကိုယ်အာဂျင်တီးနားစားပြီးချင်းပေါ့။ဒါပေမဲ့ကျွန်တော်ကအင်ရှင်ကိုအားမရတာကတိုက်ဆက်မှာသူကလောက်လောက်လာလာမရှိဘူးကြ။နေမာကလည်းကျွန်တော်စိတ်အားမရဘူးကြ။သူတို့ကတော့ပြောရတယ်ပေါ့လေနေမာနေမာနဲ့ဒါပေမဲ့ရိုမာရီယိုတို့ခြေဆောင်တော့မမီဘူးလို့ထင်နေကြ။ကျွန်တော်ပို့ပြီးတော့စိတ်ထဲထင်နေတာတော့အာဂျင်တီးနားလို့ထင်အာဂျင်တီးနားဥရုဂွေးပေါ့လေ
။အာသာကလောင်ရှင်ဆရာဦးမြတ်သက်ပါအမလဲ2010ကမ္ဘာဖလားမှာစပိန်ဘိုဆွဲမယ်လို့ခန့်မှန်းခဲ့တဲ့ EA Sports ကုမ္ပဏီကတော့အခုတကြိမ်ဟာဂျာမနီလို့ဆိုလိုက်ပါတယ်ဗျာ။တော်ရမြတ်မြောက်မနက်ဖြန်ဂျွန်12ရက်နေ့မှာတော့ဖွင့်ပွဲဖြစ်တဲ့အင်ရှင်ဘရာဇီးလ်နဲ့ခရိုအေးရှားတို့ကစားကြမှာပါ။အင်ရှင်ဘရာဇီးလ်ပွဲဥတော်မှာမျက်နှာပန်းလှနိုင်ပါမလား။
ကျွန်တော်မြန်မာဘရာဇီးနိုင်ငံသူတို့လည်းဂရုပြဖို့တော့တော်လေးခက်ခဲနေအနေထားရှိရတယ်။ဒါကြောင့်လည်းဆိုတော့အဓိကကတော့ဘရာဇီးရဲ့တက်ဆစ်ကအခုချိန်ထိသိပြီးတော့အားရစရာအနေထားမျိုးရှိနေရသေးလို့ပါပဲ။အထူးသဖြင့်တော့နေသားတို့လိုပေါ့တုတ်လိုမျိုးလည်းမျိုးအခုချိန်ထိပြည်နေတဲ့ဂရုပင်ဆိုင်နေနေရသေးလို့ပါပဲ။နောက်တစ်ခုကတပတ်ဖလားဒီမှာဆုံးဖြစ်စကားပြုရတယ်။စကားပြုတဲ့အခါကျတော့သားရည်ရောဖြာရှိနေတာပဲဆိုတော့ကျွန်တော်ဂရုပြအလွယ်ရမှုကတော့အလွယ်လာပါဘူးကျွန်တော်မြင်ပြောလို့ရှိတော့ဒီဂရုပညာကံကိုဒီကဖြစ်သစဉ်ရလတ်တယ်လို့ကျွန်တော်လည်းပြောကြတယ
်အာသာကလောင်ရှင်ကိုဇော်မြို့တန်ပြောသွားတာပါတကဘာလုံးကဘောလုံးဝါသနာရှင်လူကြီးလူငယ်မရွေးစောင့်နေတဲ့2014ကဘာဖလားကတော့မနေ့ဖြန်မှာစပါပြီမြန်မာနိုင်ငံကသောတာရှင်ဘောလုံးဝါသနာအိုးရီအနေနဲ့တလလောက်အရေးပြတ်ခံပြီးအားပေးရမှာဖြစ်တဲ့အတွက်အားမွေးထားကြဖို့အကြံပြုရင်းအပင်းနဲ့တဲ့အသင်းများနဲ့အတူအောင်ပွဲခံနိုင်ပါစေလို့ဆန္ဒပြုလိုက်ပါရဗျာ
။ကိုရနိုင်စီစဉ်တင်ဆက်တဲ့အာကစားအပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00ကနေ 17:00 အထိလိုင်းဒိုမီတာ 2532 တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ခွာတော့ချန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမခင်ဖြူထွေးကကြီးညာပေးပါမယ
်။တောင်ကိုရီးယားမှာပြီးခဲ့တဲ့လတော်ကဒီကရိုသင်းမော်နှင်းမြှုပ်မှုအတွက်အလို့ရှိနေတဲ့သင်းမော်ကုမ္ပဏီပိုင်ရှင်ကိုဖမ်းဖို့ခရီးရန်ပြားဂျောင်းဝင်တစ်ခုတည်းကိုဒီနေ့ရဲတွေဝင်စီခဲ့ကြပါတယ်။အထူးကြုံနေနေဝစ်စင်ဝစ်ထားတဲ့အများပြားပါဝင်တဲ့ရဲတပ်ဖွဲ့ဝင်6,000လောက်ဟာအေဝန်ဂေလိဘက်တစ်အသင်းဝင်ခရီးရန်ဂျောင်းဝင်တွေကိုဝင်ရောက်ခဲ့ကြတာပါ။ယွန်ဖျောင်အန်ဟာအဲ့ဒီကြောင့်ကိုပူတဲ့ထူထောင်သူဖြစ်တယ်လို့ပဲဒီဂရုစီဝါဂရုအသင်းမရင်ကိုပိုင်ဆိုင်ပြီးတော့စီမံခန့်ခွဲလုပ်ကိုင်နေတဲ့ချုံဟဲချင်းရေချောင်းကုမ္ပဏီကိုလက်ပတ်လှုပ်ဆောင်နေတဲ့မိသားစုအကြီးအကဲဖြစ်ပါတယ်တလနီပါကြာသူကိုတနိုင်ငံလုံးအနှံ့လိုက်ဖမ်းနေတာကိုရှောင်ရှားနေခဲ့တဲ့မစ္စတာယူကအလွဲသုံးစားမှုပေါ်ဆမှုအခွင့်ရှာမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရှင်ပြီးခဲ့တဲ့လတဲ့ထိုင်းနိုင်ငံမှာဆီယနာတင်ခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်းဆောင်တွေကအဖမ်းစီတွေဆက်လုပ်နေတာဟာလူခွင့်ဒီအဖွဲ့တွေကိုဒေါသထွက်စေခဲ့ပါတယ်မေလ22ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခုထိအဖမ်းခံနေရတဲ့နိုင်ငံရေးသမားသတင်းသမားနဲ့တက်ကြွလှုပ်ရှားသူပေါင်း200ကျော်ကိုပုတ်ချုပ်ကြီးပရာယုတ်ချန်အိုချာဦးဆောင်တဲ့စစ်တပ်ကဖမ်းဆီးခဲ့တာပါအများပြားကိုပြန်လွှတ်ပေးခဲ့ပြီပဲလို့တချို့ကဘယ်မှာထိန်းသိမ်းထားတယ်ဆိုတာဖွင့်မပြောပဲမိသားစုဝင်တွေရွှေ့နေတွေနဲ့လည်းတွေ့ဆုံခွင့်မပေးထားပါဘူးရှင်တခါယူရက်နိုင်ငံမြောက်ပိုင်းမူဆူမျိုးကိုထိန်းယူထားတဲ့အစ္စလမ်စစ်သွေးကြွတွေဟာဒီဘက်ဂဒတ်မြို့ကနေ124မိုင်အကွာမှာရှိတဲ့တီဂရစ်မြို့ကိုလည်းသိမ်းယူလိုက်တဲ့အကြောင်းအီဂျစ်လုံခြုံရေးအီရတ်လုံခြုံရေးအရာရှိတွေကပြောပါတယ်မိုဆူးမျိုးကနေဒီတောင်ဘက်ကိုဆူနီစစ်သွေးကြွတွေထိုးဖောက်ဝင်ရောက်လာနေတာမှာအရင်ဆီယနာရှင်ဟောင်းဆဒမ်ဟူစိန်ရဲ့စာတီးမျိုးတီဂရစ်ကိုအခုတခါသိမ်းယူခဲ့ကြတာဖြစ်တယ်လို့ဆိုပါတယ်ရှင်ပိုင်ဆိုင်မှုအငင်းပွားနေတဲ့တာမွေမျိုးနဲ့မဟာသိနိတုခဗုဒ္ဓဘာသာသာသနာပြုကျောင်းတိုက်ကိုမနေ့ကညပိုင်းမှာအာနာဘန်တွေကရဲအင်အားနဲ့ဝိုင်းပြီးတော့ကျောင်းကိုချိတ်ပစ်လိုက်ပါတယ်ရှင်
သတင်းချင်းချုပ်ကိုမခင်ဖြူထွေးချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ White Zonnet ဖြစ်ပါတယ်ရှင် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ2432 39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းတရားချမ်းမြေ့ရှိကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.